Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ15ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းရမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲ့သတင်းတွေကိုမဆူမြတ်မွန်နဲ့ကျွန်တော်ကြော်ကြောသိမ်းပြပြမှာပါ။ဟောင်ကောင်ဆန္ဒပြသူလူတွေနဲ့တရုတ်နိုင်ငံကြားညှိနှိုင်းပြည်လည်မှုမရရင်တရုတ်အမေရိကန်ကွန်ဆယ်ရဲ့တဘောတူညီချက်လည်းမရနိုင်တဲ့သဘောမျိုးသမ္မတထရမ့်ကပြောပါတယ်။အမေရိကန်ဆုရှေရာဇီတွေမနေ့ကတော့ကြားခဲ့ပြီးတဲ့နောက်ဒီကနေ့လက်ရှိဈေးဖွင့်ချိန်မှာတော့နည်းနည်းအတက်ပြန်ပြနေပါတယ်။ဂျပန်နဲ့ကွန်ဆယ်ရေးဆိုင်ရာညှင်းပွားနေတာကိုစစ်ဆန်ညှိနှိုင်းပြေရှင်းဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပြောပါတယ်။ဒီသတင်းတွေနဲ့တရုတ်တခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောရရှင်နေနာဆင်ရမယ့်ထေတန်းရောက်သတင်းလွှာတွေကတော့မန္တလေးတိုင်းဒေသကြီးပြည်ဦးလင်ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ9နေရာကိုတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကင်3ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့တာကြောင့်တက်မတော်ရဲနဲ့အရက်သားအနည်းဆုံးလူဒဒါဇင်လောက်သေဆုံးခဲ့ရပါတယ်
။နောက်ဆုံးဝင်ဝီစ်ဖန်စီကဖြစ်စမှာတော့ကြာသားသူဘီရှုတက်ခါတယ်။နောက်ကားလေးမြောက်ဘီရှုဖြစ်စီတယ်။
ဒီအောင်စုဒူးဝင်ကြီးပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်သမရရဲ့လုံပိုင်ခွင့်ကိုရှော့ချဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တော်စုစံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်မှာတင်သွင်းတဲ့သတင်းမြန်မာနိုင်ငံတဝက်မိုးများရေကြီးပြီးမြေပြိုကျမှုကြောင့်အနည်းဆုံးလူ80ကျော်သေဆုံးခဲ့ရတာနဲ့ကမ္ဘာတဝက်စီးပွားရေးကျဆင်းမဲ့အလားအလာတွေနဲ့ပတ်သက်ပြီးသုံးသပ်ချက်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဦးဝက်မှာတော့စင်တုပ်ကွေးရောဂါကြောင့်တင်ပြထားတဲ့ကျန်းမာရေးခန္ဓာမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေနားဆင်ရမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျကျော်သိန်းနဲ့မဆုမြတ်မုံတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြသူတွေနဲ့တရုတ်နိုင်ငံအကြားပြောပြောညင်တာတဲ့အခြေတစ်ခုရတဲ့အထိအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့နှောက်နှေးနေနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါအပြင်တရုတ်နဲ့ဟောင်ကောင်ဆန္ဒပြသူတွေကြားညှိနှိုင်းတာမှာသူကိုယ်တိုင်ဝင်ပြီးဆက်ဆက်ပေးနိုင်ပါတယ်လို့တောင်မှဆိုပါတယ်။တနိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာဆုံးသက်ရေးဆက်ဆက်ဆွေးနွေးနေကြတာမှာတရုတ်အဘော်သူဆူရော့ကဒါစီရနေပြီဆိုပြီးသမ္မတထရမ့်ကထွတ်ထားမှာဗိုလ်ဒုနေကရှိပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာသူ့လူလူအပေါ်တိတ်ကိုလေးစားသူဖြစ်ပြီးသမ္မတရှီကတော့ဟောင်ကောင်ပြည်ထောင်စုကိုအမြန်ဆုံးနဲ့အငြင်းသာဆုံးဖြည့်ရှင်းခြင်းနဲ့ဆိုရင်သူလုံနိုင်တယ်ဆိုတာလုံးဝတန်တရားမရှိပါဘူးလို့လည်းဆိုပါတယ်။ဗိုလ်ဒုနေကထွတ်ထားမှာအဲ့လိုမျိုးခင်ထီကတော့ဟောင်ကောင်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့သမ္မတထရမ့်ကဘာမှမပြောဘဲရှောင်နေခဲ့ပုံရပါတယ်။ဟောင်ကောင်ချင်းနေဟာတိတ်ကိုခက်ခဲတဲ့ချင်းနေတစ်ခုဖြစ်ပေမဲ့ဖြည့်ရှင်းနိုင်မယ်ဆိုတာကတော့သိကြပါတယ်လို့ဒီသတင်းဘက်ကအစောပိုင်းကပဲပြောခဲ့ပါသေးတယ်။
လေခီးစစ်တွေပြန်လည်ပြန်တန်းနေတဲ့ဟောင်ကောင်နိုင်ငံကလေးစိတ်မှာတော့ဒီကနေ့လုံခြုံရေးတွေတိုးမြင့်ထားပါတယ်။လေးစိတ်ထဲကသတ်မှတ်ထားတဲ့နေရာနာကိုဆန္ဒပြသူတွေမလာရဆိုတဲ့တရားရုံးအမိန့်ကိုလေးစိတ်စီမံခန့်ခွဲသူတွေရယူခဲ့ပြီးတဲ့နောက်ဒီကနေ့လေးစိတ်မှာလုံခြုံရေးတာဝန်ရှိသူတွေကိုပို့ချထားပါတယ်။အစိုးရဆက်ကျင်ဆန္ဒပြသူတွေလေးစိတ်ကို၂ရက်ကြာပိတ်ဆို့ဆန္ဒပြခဲ့လို့ဟောင်ကောင်ကထွက်တဲ့လေရင်ခီးတွေရပ်ထားခဲ့ရပြီးဗုဒ္ဓနေ့တုန်းကမှလေးစိတ်လုပ်ငန်းတွေပြန်လည်လည်ပတ်နိုင်ခဲ့တာပါ။ဆန္ဒပြသူတွေကြောင့်နှစ်စဉ်ခီးတဲ့တန်းနဲ့ချီဝင်ထွက်နေတဲ့ဟောင်ကောင်လေဆိပ်ရဲ့လုပ်ငန်းထိခိုက်ခဲ့တယ်လို့ဟောင်ကောင်တာဝန်ရှိသူတွေကပြောပါတယ်။ပုတ်ထူးနေ့အထိ9ရက်အတွင်းမှာလေရင်ခီးစဉ်တစ်ထောင်နီးပါးဖျက်ခဲ့ရတာကြောင့်လေဆိပ်အတွင်းမှာဆန္ဒပြသူတွေရဲ့သွာလာလှုပ်ရှားမှုကိုကန့်သတ်ဖို့တရားရုံးအမိန့်ကိုရယူရတာဖြစ်တယ်လို့ဟောင်ကောင်တာဝန်ရှိသူတွေကပြောပါတယ်။ပုတ်ထူးနေ့တုန်းကလေဆိပ်လုပ်ငန်းတွေပြန်လည်လည်ပတ်ခွင့်ပေးခဲ့ပြီးတဲ့နောက်ခီးသွားတွေနဲ့ပြည်သူတွေသူတို့ကြောင့်အဆင်မပြေဖြစ်ရတာကိုဆန္ဒပြသူတွေကတောင်းပန်ခဲ့ပါတယ်။ရာဇဝဲမှုကျူးလွန်နေလို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရမယ့်ဥပဒေကြမ်းကိုဟောင်ကောင်လွှတ်တော်မှာဆိုပြုခဲ့ပြီးနောက်ပိုင်းတွေကဆန္ဒပြမှုတွေရှိနေတာပါဆန္ဒပြသူတွေနဲ့အထီးကရုံးနှိမ်နင်းရေးရဲတပ်ဖွဲ့ဝင်တွေကြာကိုထီလက်ရောက်ပဋိပက္ခတွေဖြစ်ခဲ့ပါတယ်အဲ့လိုအခြေအနေတွေဖြစ်နေချိန်မှာဟောင်ကောင်နဲ့ကဲ့ရဲ့တရုတ်ပြည်မှာကြီးကရှင်းချက်နဲ့မှာတရုတ်စစ်သားထောင်ထဲချီတက်ဆွဲပြီးစည်ရေးလေးကျင့်မှုတွေလုပ်နေကြပါတယ
်အမေရိကန်ဆုရှေရာဇီတွေဗိုလ်ဒူးနေက300ခန့်လုံးစီတီကြာခဲ့ပြီးတဲ့နောက်အခုဈေးဖွင့်ချိန်မှာတော့အနည်းငယ်အတက်ကျနေပါတယ်ဂျပန်နိုင်ငံကအဆုရှေရာတွေဒီကနေ့ဈေးကျပေမဲ့ဗိုလ်ဒူးလေးကအမေရိကန်အဆုရှေရာဈေးတွေကျခဲ့တဲ့တော့မရှိပါဘူး။ကမ္ဘာစီးပွားရေးစိုးရိမ်ကျဆင်းတော့မယ်ဆိုတဲ့စိုးရိမ်ချက်တွေကြောင့်အခုလိုအဆုရှေရာတွေဈေးကျနေတာပါ။ဂျပန်နီကေအဆုရှေရာဈေးကဒီကနေ့တရက်တမ200ခန့်လုံးအကျနဲ့ဈေးကွက်ပိတ်သွားပြီးတရုတ်ရှန်ဟဲအဆုရှေရာဈေးနဲ့ဟောင်ကောင်ဟန်ဆန်အဆုရှေရာဈေးတွေကတော့နည်းနည်းစီတက်ပြပါတယ်။ဥရောပကအထူးကအဆုရှေရာဈေးတွေလည်းဗိုလ်ဒူးလေးကတိတိတတ်တာအကျဈေးနဲ့ပိတ်ခဲ့ပြီးတဲ့နောက်ဒီကနေ့စောပိုင်းအရောင်းဝယ်လုပ်ချိန်မှာတော့နည်းနည်းအတက်ပြပါတယ်။ဂျာမနီနဲ့တရုတ်တို့ရဲ့စီးပွားရေးအခြေအနေတိတ်မကောင်းလာတာကိုပြတဲ့အချက်လက်တွေကကမ္ဘာစီးပွားရေးကျဆင်းလာရင်ဒီသတိပေးချက်တွေလိုဖြစ်နေတယ်လို့လိလာသူတွေကထောက်ပြပါတယ်။ဒါပေမဲ့လည်းအရေးပါဆုံးချက်ကတော့ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
American Bidanzuga, Gibraltar Anavanego Digni Panjali Bare, Yen and Timo Gaysata, Yen and Portua Ware, Penegwidi Dama, Iran Everything at Jatima, we shame Yeniraba. Syria Nangango, Yen and Codwin Alu, Tania Sik and Tayare, Grace One, Yen and Din Timogo, Gibraltar Diayonjoga, Pianlo Bebo Shini Jimabe, Timogo set Hindabo, American Diaitanaga Panjali Dapchebari, Diaitanaya Panjago, Diaitana Shini, Joseph, Triega, Jinja get up to be. She brought out the Ayonjo, yes, some catch, signed to us, he gave away. American Abaja, I look Panjara, so at this ago, Shinigam, Piobe, Tiai Sanya, Pianla, and Taku, Pumu, and Nine Panjara, Lube, Piovare. Let's see Tatuin Sinzani, the Sesuja, Domimia, Aya. Grace One, Timo, or Tainting Tabo, American, Tiai Tanaga, Shout Hagevare, Lu, Soya, Pioguya, Dugua, Piovare. She brought out the Adu Jijo, Anthony Dadliga, American Gada, Ailu, Shoutara, Mashibu Suye, Dimoha, Tratwa Pida, Chinevilu, Piovare, Demone Padabi, she brought out the Ayonjo, yes, some Chachagule, Jada Radi, and Yanivanti, she signed Tavare.
And then Yavi Yamavada season ago. Now I go nice and I say night tea. I don't meet a Nessanga, kilohertz did go tonga. I don't meet a dozen hit, kilohertz go don't contona. I don't meet a majesty, kilohertz nashish in Marotte. Senate in the Rima, I know that Yakuze, kilohertz in our Konga manager, told me being nice.
You again, Jalabrina Vedrunigo, I said it to Danibare. No Guriaga, Majadi and Santa Bilu de Dongiha. မပြည့်လို့ရတဲ့ခင်ပြစ်စင်မှာပဲရှိနေသေးတဲ့အချိန်လေဦးမှုယူပြီးတိုက်ခိုက်ဖြစ်စီခံရမယ့်အရေးကိုရှောင်ရှားနိုင်ဖို့ပုံစံထုတ်တိစောက်ထားတဲ့ဒုံးကျည်တွေဖြစ်ပုံရတယ်လို့ကျွမ်းကျင်သူတချို့ကပြောပါတယ်။လက်ရှိလက်နက်စနစ်တွေနဲ့မတူဘဲနေပြည်တော်ပိုင်းအသာစီးရအောင်တိစောက်ထားတဲ့နောက်ထပ်လက်နက်စနစ်တွေတမျိုးကိုဆက်တက်လိုက်ပြီးလို့နောက်ကိုရီးယားနိုင်ငံပိုင်ကစီအန်နဲ့တင်းထနာကတနင်္ ခုတော့အဲ့ဒီဆွေးနွေးပွဲတွေဆက်မလုပ်နိုင်ပဲဖြစ်နေပါတယ်။နောက်ကိုရီးယားရဲ့မကြာသေးခင်ကဒုံးကျည်ဆန်တမှုတွေဟာအဲ့ဒီရက်ဆိုင်နေတဲ့ဆွေးနွေးပွဲတွေပေါ်ဘယ်လိုတည်ရောက်မှုရှိမလဲဆိုတော့ကတော့ချင်းချင်းလေးလေးမရှိသေးဘူး။
အိန္ဒိယလက်အောက်ခံကက်ရှမီးယားဒေသကိုကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဖြစ်သတ်မှတ်ပေးထားတဲ့ဖွဲ့စည်းပုံမှာအထူးပြဋ္ဌာန်းချက်ကိုအိန္ဒိယဆိုရကပြန်ရုပ်သိမ်းခဲ့တဲ့ပေါ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကာကွယ်ပြောကြားလိုက်ပါတယ်ဖွဲ့စည်းပုံပြဋ္ဌာန်းချက်အရပေးထားတဲ့အထူးအခွင့်အရေးကအခရီးလိုက်စားမှုတွေဖြစ်အောင်အားပေးရာရောက်နေတယ်လို့အိန္ဒိယနိုင်ငံလွတ်လပ်ရေးနေမိန်ကွန်းမှာဝန်ကြီးမိုဒီကပြောကြားခဲ့ပါတယ်ဒါရမကနိုင်ငံရေးအရကိုပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အတွက်ခွဲထွက်ရေးဝါဒီတွေရဲ့လှုပ်ရှားမှုကိုအားပေးရာရောက်တဲ့အပြင်ကက်ရှမီးရီအမျိုးသမီးတွေအတွက်လည်းမမျှတဘူးလို့ဆိုပါတယ်အဲ့ဒီဒေသအပြင်ဘက်ကအမျိုးသားတွေနဲ့လက်ထပ်ထိမ်းများရင်ဒီအမျိုးသမီးတွေအမွေဆက်ခံခွင့်ဆုံးရှုံးတယ်ဆိုတဲ့အချက်ကိုသမ္မတကထောက်ပြပါရယ်။အိန္ဒိယနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကက်ရှမီးယားဒေသကအဓိကကျတဲ့အခန်းကနေပါဝင်ပါလိမ့်မယ်လို့လည်းတနိုင်ငံလုံးကိုတိုက်ရိုက်ထုတ်လွှင့်ပြသတဲ့82နှစ်ပြည့်အိန္ဒိယလွတ်လပ်ရေးနေ့မင်္ဂလာနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားသွားပါရယ်။ဩဂတ်လ4ရက်နေ့ကဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်အထူးအခွင့်အရေးရှုပ်သိမ်းပြီးအိန္ဒိယပိုင်နေမြေနှစ်ခုဖြစ်သတ်မှတ်ခဲ့တာဖြစ်ပါရယ်။အဲ့ဒီထဲကဆလို့ကက်ရှမီးယားကိုပြင်ပနဲ့ဆက်သွယ်ဖြတ်တောက်ထားသလိုဖုန်းဆက်သွယ်မှုအင်တာနက်ဆက်သွယ်မှုတွေလည်းဖြတ်တောက်ခံထားရပါတယ်။ညမထွက်ရအမိန့်လိုထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကြောင့်လူတွေလည်းစုဝေးတာမျိုးကိုပိတ်ပင်ထားပါတယ်။အိန္ဒိယနိုင်ငံတော်ဝန်လူလက်ရေးနှင့်ခန်းနာတွေကျင်းပနေကြပေမဲ့မွတ်စလင်အများစုဖြစ်တဲ့ကက်ရှမီးယားဒေသခံပြည်သူတွေကတော့သူတို့မလွတ်လပ်နိုင်ကြသေးဘူးလို့ပြောနေကြပါတယ်။
ဂျပန်နိုင်ငံဘက်ကသာဆက်စပ်ညီနိုင်မှုသဘောတူမယ်ဆိုရင်နိုင်ငံခြားကုန်သွယ်ရေးဆိုင်ရာညှင်းပွားမှုအချိန်တက်နေတာကိုဖြေရှင်းဖို့ဂျပန်နဲ့ဝမ်းမြောက်ဝမ်းသာပူးပေါင်းလှုပ်ဆောင်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။1910ပြည့်နှစ်ကနေ1945ခုနှစ်ထိကြာခဲ့တဲ့ဂျပန်ကိုလိုနီလက်အောက်ကနေကိုရီးယားကျွန်းဆွယ်ပြန်လည်လွတ်မြောက်ခဲ့တဲ့84နှစ်ပြည့်အထိမ်းအမှတ်ဒီကနေ့ပြောတဲ့မိန့်ခွန်းထဲမှာသမ္မတမွန်ကအဲ့လိုပြောသွားတာပါ။ဂျပန်ကနေတောင်ကိုရီးယားကိုအရေးကြီးတဲ့ကုန်ပစ္စည်းတွေတင်ပို့တဲ့ပေါ်ပိုးပြီးတော့ကန့်သတ်တဲ့ကွန်ဒွေးဆိုင်ရာအဆင့်အတန်းတစ်တခုမှာဂျပန်ကိုထက်သွင်းတတ်မှတ်လိုက်ပြီးရဲ့တော်ကြမှာပဲသမ္မတမွန်ကဆက်ဆက်ချင်တဲ့စကားပြောတာပါဂျပန်ကတောင်ကိုရီးယားကိုကွန်ဒွေးဆိုင်ရာအထူးအခွင့်အရေးပေးနိုင်ငံတွေရဲ့စီးရင်တွေကနေဖယ်ထုတ်လိုက်ပြီးတဲ့နောက်တောင်ကိုရီးယားဘက်ကလည်းလက်တုံပြန်လုဆောင်ခဲ့ပုံရပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်အုပ်တွေမှာအတင်းအကျပ်အလုပ်ခိုင်းစေခံရတဲ့ကိုရီးယားတပ်ကြီးရဲ့အုပ်တွေအတွက်ဂျပန်ကုမ္ပဏီတွေကနှစ်နာချီပေးဖို့တောင်ကိုရီးယားတရားရုံးတွေကမကြာသေးခင်ငါးပဲဆုံးဖြတ်လိုက်တဲ့ပေါ်ဂျပန်ဘက်ကစပြီးတော့လက်တုံပြန်တာဖြစ်ပုံရတယ်လို့လေ့လာသူတွေကမြင်ပါတယ်ဒီလားအစောပိုင်းတော့သမ္မတမွန်ကတောင်ကိုရီးယားဟာဂျပန်ကိုနောက်ထပ်ဘယ်တော့မှအရေးမနှိမ့်စေရဘူးလို့အခိုင်အမာပြောခဲ့ပါသေးတယ်။ ဒီကနေ့ပြောတဲ့မေခွန်းထဲမှာတော့အိန္ဒိယနိုင်ငံတွေကန်ဆိုးမှုမောင်းကြခဲ့ရတဲ့အတိတ်ကာလကိုဂျပန်နိုင်ငံအနေနဲ့ပြန်ပြောင်းစဉ်းစားရမယ့်တစ်ချိန်ထဲမှာပဲအရှေ့အစဒေသငင်းကြေးရေးနဲ့တာယာဝါပြောရေးတွေဥဆောင်ခန်းကန်ကနေအခန်းကန်တာကနေလှုပ်ဆောင်ဖို့သူမျှော်လင့်နေကြောင်းပြောသွားပါတယ်
ရုရှားနိုင်ငံယူရိုလီဂ်အလိုင်းကခီးသည်တင်လီယန်တစင်းဟာလီယန်ပေါ်ပါလာသူ233ယောက်စလုံးဘေးမတည်ရပါခပဲမော်စကိုမြို့တော်အနီးကလေခွင်းထဲမှာရေပေါ်ဆင်းသက်နိုင်လိုက်တဲ့အတွက်လေယာဉ်မှူရန်တွေကိုတရေကောင်းနေဖြစ်ချီးကျူးနေကြပါတယ်လေယာဉ်အင်ဂျင်တွေကိုငှက်တွေဝင်ပြီးတော့အင်ဂျင်ချုပ်ရင်းသွားပြီးတဲ့နောက်မှာမော်စကိုမြို့ပြင်ဇူကော့စကီလေစိတ်နာကကြောင်းငင်တစ်ခုထဲမှာဒီ Airbus A321 လေယာဉ်ကိုအရေးပေါ်ဆင်းလိုက်ရတာလို့လေကြောင်းလိုင်းကဒီကနေ့ပြောပါတယ်ဒဏ်ရာရသူ23ယောက်ရှိပေမဲ့တိုက်ဆုံမှုမရှိဘူးလို့ရုရှားကျန်းမာရေးဌာနကပြောပါရယ်။လေယာဉ်ဆင်းတဲ့အချိန်တွင်းမှာခီးသည်226ယောက်ထဲက55ယောက်နဲ့လေယာဉ်မှူတန်း9ယောက်တို့ဒဏ်ရာရခဲ့တယ်လို့ Test နဲ့ Interfax သတင်းဌာနတွေကိုအမည်မဖော်တဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးရေးနေကြပါရယ်။လေယာဉ်ဆင်းတဲ့အချိန်မှာဒီ engine နှလုံးစလုံးကိုရပ်ထားခဲ့ရပါရယ်။ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဒဏ်ရာရသူတွေအများဆုံးပြန်ကောင်းလာစေဖို့ကျွန်တော်တို့ဆုတောင်းပြီးလူတွေရဲ့အသက်ကိုကယ်တင်ပြီးတော့လေယာဉ်ကိုဆင်းနိုင်ခဲ့တဲ့တရေကောင်းလေယာဉ်မှုတွေကိုချီးကျူးဂုဏ်ပြုတယ်လို့ပြောကြားခဲ့ပါတယ်
။ဒီတိနိုင်ငံသူအသက်15နှစ်အရွယ်မိန်းကလေးတည်ဆုံသွားတဲ့ဖြစ်မှာရာဇဝမှုကျူးလွန်ခံထားရတဲ့တပ်တွေထောက်ထားမတွေ့ရဘူးလို့မလေးရှားအာဏာပိုင်တွေကပြောပါတယ်။နိုရာဆိုတဲ့ဒီတိနိုင်ငံသူလေးဟာမလေးရှားပန်းဖြေတော်တခုထဲမှာမိသားစုနဲ့အတူရှိနေဒီလောက်ဆော့ပိုင်းကပျောက်သွားပြီးတဲ့နောက်အသက်မဲ့ပြန်တွေ့ခဲ့တာပါခင်ဗျာ။
ကြာသပတေးနေ့ညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မုံတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်ကြရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်မန္တလေးတိုင်းဒေသကြီးပြည်ဦးလွင်ကတက်မတော်နီးပညာတက္ကသိုလ် DSTA အပါအဝင်နေရာ9နေရာကိုဒီကနေ့မနက်အစောပိုင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်3ဘွဲကပူးပေါင်းတိုက်ခိုက်ခဲ့တာကြောင့်တက်မတော်ရဲနဲ့အရက်သားအနည်းဆုံးလူတစ်ထားစင်လောက်သေဆုံးခဲ့ရပါတယ်။လောလောဆယ်မှာတော့နောင်ချိုမြို့နယ်ဂုံတွင်းတရားကိုဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးလမ်းမကြီးပေါ်မှာကုန်တင်ကားတွေနဲ့အဝေးပြေးကားတွေအသွားအလာရပ်ဆိုင်ထားရသလိုတိုက်ပွဲတွေကျယ်ပြန့်လာမှာကိုလည်းဆွေမှုတွေထွက်ပေါ်လာနေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်။ဟုတ်ကဲ့ဒီကနေ့မနက်9နာရီခွဲလောက်မှာမန္တလေးတိုင်းဒေသကြီးကျင်းဦးလွင်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းကနေရာ9နေရာလောက်မှာတစ်ချိန်တည်းလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနဒုဝင်ကြီးဦးတင်မြင့်ကပြည်ထောင်စုလွှတ်တော်အစည်းအဝေးရန်နာချိန်မှာသတင်းမီဒီယာတွေကိုအခုလိုဖြေကြားထားပါတယ
်။ရဲစီကိုဆော့တိုက်ပုံပြီးသုံးလို့ဒုဝင် HVSC ကိုဆော့တိုက်ပုံပြီးသုံးလို့ဒီကပြည်ထောင်စုရဲစီကစစ်တေချောင်းဘောကြာရပြီးတော့တသားသူတည်ဆုံတယ်လို့သမတ်သတင်းပေးပြရပါတယ်။ HVSC မှာတော့ထိခိုက်မှုရှိကြောင်းကျွန်တော်သိရပါတယ်။နေပြည်တော်ရဲ့ဆောင်းစစ်ပါတော့ရိုးစင်ကြွားပြီးကျော်တဲ့ပုံဒီ26ပုံရရှိပြီးတော့တပ်ပေါ်တော့လည်းလာရှင်းနေရရှိတယ်။နောက်ထပ်ဝင်မြို့စုခန်းကြီးကစစ်စစ်ပါတော့ကြာသားသူမြို့စုတက်ခါတယ်။ကြာသားလေးမျိုးမြို့စုဖြစ်စီတယ်။ဒါလည်းတည့်ရတဲ့နေရာတည့်ရတယ်။တပ်ပေါ်ကလည်းလာရှင်းပြီးတော့တက်ွက်ဖြစ်နေစီ။
တိုက်ခိုက်ခံရတဲ့နေရာတွေဟာပြင်ဦးလွင်မြို့ရှိတမ်ဘရော်နီးပညာတက်ကတော် DSTA အီရှာဝါတိုဂိတ်နဲ့မြို့ရစေဝါစစ်စီရေးဂိတ်နောင်ချိုတိုဂိတ်ကုတ်တွင်းရဲစခန်းနောင်ချိုနေမြေခံတရင်ဌာနချုပ်စားတဲ့နေရာတွေမှာတိုက်ခိုက်ခံရကြောင်းတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။တမ်ဘရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုအခုလိုပြောပါတယ်
။ဒီနောင်ချိုမြို့ခန့်မှရှိတဲ့အဲလိုဒီစီကအလိုစစ်စီစခန်းကိုတိုက်ခိုက်ခဲ့တာဒီဟာမှာတော့ဒီလူစီကစစ်စီအောင်ကြာဆုံးတာရှိတယ်။ဒီအင်းနောက်ထပ်နဲ့ကြောင်းရကြမှာရှိတဲ့ကုန်တွင်းတရားရေကင်းစခန်းကိုဖတ်ချက်ရလာပြီ။ခုတော့တော့ရေတုံးကိုဖြာဆောင်တာကိုကြည့်ရတယ်။ရေကင်းစခန်းကိုကျွန်တော်စစ်ကူလိုက်သွားတယ်။စစ်ကြီးအောင်ကြောကြောလောင်းလဲကျွန်တော်ဖြာဆောင်ခဲ့တာရှိတယ်။အဲအဲ့ဒီနေရာတွေတော့တက်တော်ရောက်ပါပြီ။အဲဒီကျွန်တော်ကုန်တရားနဲ့ကြောင်းရကြတဲ့မှာတော့လိုက်ပြောကြတာကျွန်တော်ဒီနေ့ဒီနေ့ရှင်းလင်းဆောင်ရလိုက်ရှိတယ်။အဲ့မှာတော့အဲဒီချင်းနေရာဒီမှာတော့တိုက်ပွဲတွေကခတ်တာဆောင်ပြီးလည်းမရှိနေသေးဘူးလို့ခင်ဗျားကတော့သိရပါပါဒီရလေးရဲ့ EMD ရဲ့ပြောင်းဖောက်ဖွယ်လို့ကျွန်တော်ပြီ
းဒီတိုက်ခိုက်မှုတွေဟာရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်အတွင်းမွေးရစေးနဲ့ဘင်းချက်စခန်းတွေကိုသိမ်းဆီးခဲ့တာရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းမွေးရစေးဝါနဲ့လက်နက်ခရမ်းတွေသိမ်းဆီးတာနဲ့အေးတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုများလာတာတွေကြောင့်ဖြစ်ကြောင်းလဲတမ်ဘော်သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် TNLA ခေါ်တန်ပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကတော့လက်ရှိတိုက်ပွဲဖြစ်စဉ်အပေါ်မှာအခုလိုပြောဆိုပါတယ
်။အောက်ကတိမနေ့မှာတော့တိုက်ပွဲက9နေရာလောက်ဖြစ်တယ်။အမနေရာတော့ပြုံးလွင့်တယ်ဘာလို့3နေရာတော့ဒီလိုဖြစ်ပဲ။ဖြစ်တဲ့အကြောင်းရင်းကတော့ဒီစပယ်ကတော့ရှင်တို့ဒီလုချားနေနေအတွင်းဟိုတောက်တောက်သူကြီးကြီးလို့လာတယ်ကျွန်တော်လုချားနေနေအတွင်းပိုင်းသူကြီးသူကြီးလာတဲ့ဆွဲကျွန်တော်ဖတ်တာပြန်လဲဒီမှာခုခံကဘယ်စီပေါ်ကလည်းအရင်ကြောင့်ဆက်ဆီနာလာဖြစ်တယ်ဖြစ်တဲ့ဟာကတော့ကျွန်တော်ဒီနောက်မှာအမေတုံးဖွဲ့ပေါ့နော် MLED ရဲ့ EE ရဲ့ကျွန်တော်ပြန်လဲပြန်တုံးဖွဲ့နဲ့ပူပေါင်းလို့မဖြစ်တာဖြစ်
နောင်ချိုမျိုးကန်တူကတော့နောင်ချိုမျိုးအနောက်ဘက်ကြောက်တန်းရွာဘက်မှာညနေ3နာရီလောက်ထိလက်နက်ကြီးပစ်ခတ်တံတွေကိုကြားနေရချောင်းတဲ့ကယ်ဆယ်ရေးတွားရောက်ခဲ့သူတူကဂုတ်တွင်းကြတာတိုက်ပွဲမှာတမ်ဘရော်သား9ဦးရတက်ဖို့ဝင်3ဦးနဲ့ကာသမာတူသေဆုံးကြောင်းပြောပါတယ်ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်လာရှိုးနဲ့မန္တလေးအကြားမှာကုန်တင်ရင်တွေနဲ့အဝေးပြေးကားအသွားအလာတွေရပ်ဆိုင်နေတယ်လို့ဒေသခံတွေကပြောပါတယ်လာရှုမျိုးခီးတဲ့တင်အဝေးပြေးကားကိတ်ကတာဝန်ကျသူတဦးကတော့ကားအသွားအလာကို18ရက်နေ့အထိရပ်ဆိုင်ထားမှဖြစ်ကြောင်းပြောပါတယ်
။ခဏညကားရေလုံးဝမထွက်ပါဘူးရှင်။ဘလောဆက်တော့300 18ရက်နေ့လောက်ထိတော့ဟာရန်ထားတယ်ရှင်။လမ်းကလည်းတံတားကလည်းခွဲခံလာရတော့လေးကော
။အာနာပိုင်တွေဘက်ကတော့တံတားကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖို့ကြိုးစားနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။နိုင်ငံရေးလေးလာသုံးသက်သူဦးမောင်မောင်ဆိုးကတော့လက်ရှိအခြေအနေပေါ်မှာအခုလိုသုံးသက်ထားပါတယ
်ဒီနေ့တိုက်တာကစခန်းတစ်ခုကိုပဲတိုက်တာမျိုးမဟုတ်ဘူး9နေရာလောက်ဝင်တိုက်တယ်ဆိုတော့စစ်စင်ရေး operation ခုလုပ်တဲ့ပုံစံပေါ်ပါတယ်အဲဒါကြောင့်လို့နောက်ဆက်တွဲတိုက်ပွဲတွေရှိနိုင်မယ်လို့ထင်ပါတယ်ဆင်မြောက်ပိုင်းဖွဲ့ဘက်ကတစ်ဖက်ကလည်းတန့်နေနေရတယ်ပဲဒီပင်မဆက်သွယ်လမ်းကြောင်းနဲ့မြို့ကြီးပေါ်မှာလာတိုက်ခံရတဲ့အတွက်ကြောင့်မလို့လက်တော့ပြန်တဲ့စစ်စင်ရေးလုပ်သွားမှာဖြစ်မယ်လို့ယူဆရပါတယ်အဲဒါကြောင့်မလို့တိုက်ပွဲတွေဆက်ကြီးလာနိုင်လို့ထင်ပါတယ်။အဲတော့ဒီလိုတိုက်ပွဲတွေဆက်ကြီးလာနိုင်ရဲ့အခြေအနေလည်းဖြစ်နေပြည်သူဆွေးနွေးမှုကလည်းဝေးနေတဲ့အခြေအနေမျိုးမှာအပြစ်ခတ်ရဲ့အစိုးရတပ်တန်းတိုးဖို့ကတော့ကြာခဏလုံးနေနိုင်မယ်လို့ထင်ပါတ
ယ်။တမ်ဘရော့ဘက်ကကချင်နဲ့ရှမ်းပြည်နယ်အတွင်းစစ်တိုင်းဒေသကြီး၅ခုကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနှစ်ဩဂုတ်လကုန်အထိစစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်ထားကြောင်းနဲ့ဒီလိုရပ်ဆိုင်ထားချိန်မှာအချိန်မစွဲပဲဆွနှွေးညီနိုင်ဖို့ဒီလ14ရက်နေ့ကတိုက်တွန်းခဲ့ပြီးအဲ့ဒီနောက်မှာအခုလိုတိုက်ခိုက်မှုတွေပြင်းထန်လာတာဖြစ်ပါတယ်
ဒါကတော့ပြည်ဦးလင်ကတက်မတော်နီးပညာတက္ကသိုလ်အတိုက်ခိုက်ခဲ့ရတဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့လွှတ်တော်ရင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေကိုကြည့်ရအောင်ပါ။တက်မတော်ရဲ့လုံပိုင်ခွင့်တွေကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဥပဒေကြံကော်မတီမှသာထည့်သွင်းဆွေးနွေးဖို့ဥပဒေကြံကော်မတီတာဝန်ရှိသူတွေကဒီကနေ့ပဲလွှတ်တော်မှာတင်ပြလိုက်ပါတယ်။တက်မတော်သားကိုယ်စားလှယ်တွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တရာကျော်ရဲ့ထောက်ခံမှုနဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကတင်သွင်းခဲ့တဲ့ဒီအဆိုပြုချက်နဲ့ပတ်သက်လို့လွှတ်တော်တွေကနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်မတ်မေခပြောပြပေးပါဦးရှင်။
တမရရဲ့လုတ်ပိုင်ခွင့်တွေရှော့ချမဲ့ပုံမှန်၄ခုအပါဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ခိုင်ဖြိုးပါတီရဲ့အဆိုပြုချက်ကိုပြည်အောင်စုလွတ်တော်ဥပဒေချမ်းပူးပေါင်းကော်မတီကဆွေးနွေးဆုံးဖြတ်ခဲ့ပြီးတဲ့နောက်လွတ်တော်ကအဆုံးဖြတ်ပေးဖို့တင်ပြလိုက်တာပါ။ပြည်ခိုင်ဖြိုးပါတီရဲ့မိထီလာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကမေလကုန်ကန်နီးမှာတင်သွင်းခဲ့တဲ့အဆိုပြုချက်နဲ့ပတ်သက်လို့ပြည်အောင်စုလွတ်တော်ဥပဒေချမ်းကော်မတီနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတို့ရဲ့အတွင်းရေးမှုဖြစ်တဲ့ဒေါက်တာမြတ်ညန္နာဆိုကလွတ်တော်မှာအခုလိုတင်ပြခဲ့တာဖြစ်ပါတယ်
။နိုင်ငံကြီးများပူးပေါင်းကော်မတီရဲ့သဘောထားမှတ်ချက်ကိုတင်ပြပါမယ်။ဒေါက်တာမောင်သိန်းမိတ်လာမင်းဆန္ဒနဲ့အပါအဝင်ပြောင်စုလွှတ်တော်ကိုယ်စားလှယ်15ဦးကတင်သွင်းလာတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုပြောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဆက်လက်ဆောင်ရွက်မြက်ဥပဒေမူကြမ်းရေးဆွေးလုပ်ငန်းစဉ်များတွင်တပေါင်းနဲ့ထည့်သွင်းစီစစ်ဆောင်ရွက်တင်ပါတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပူးပေါင်းကော်မတီရဲ့အစီအခံစာကိုလွှတ်တော်ကအဆုံးဖြတ်ပြုဒီပြုပေးနိုင်ပါရဲ့လေးစားစွာတင်ပြပါရစေ
ဒီဥပဒေချမ်းမှာတော့နိုင်ငံတော်သမ္မတအနေနဲ့ပုံမှန်248ဂါရဝန်ကြီးဌာနတွေကိုပြင်ဆင်ဖွဲ့စည်းရင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ညှိနှိုင်းတိုင်ပင်ရမယ်ဆိုတဲ့စာသားထည့်သွင်းဖို့ပုံမှန်264အရာတာဝန်မကျေပြွန်တဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေ when you go, Sharugani no trouble, new jayama, Puezibongo, tainting cargo, some shop, Jacqua chinsure, Sadari tet doing booty, bowing body, Dine bine, when you joke, cat at Dane, signe, Boma near Tosa dip, dinsing ye, a chicken uri, Boma, don't want a sent nipper, Puezibo chicken uri, conyon ye, look bang when gates are relay, tet doing taraba.
ฉันตั้งยินดามนาดิโมคราซีอภิเจกาปิดุลุตอกูซเลสันติฮาจอกาโรภเวซีบงปิเซยสัญญาเกษารีฮาอตุตวะปูบองส่งเยมาตาออมเมนไนเมลุเปียวบาเรพระมาฉักกาโรที่จังไหยะเตนเนภเวซีบงฉิกังอุริปิเซปิเนเกษายะกาจนรุติวันปามามติยาบาวตรุเอเตนเนปอมมาจนรุนีเนลอลอเซโรติปามาเปียวชาติงชีดิบาวนอกจากฉักกาทุติยะฉัจเจเตจนรุดิ ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကဒီတစ်ခုတည်းတော့ပြင်လာတဲ့နောက်တစ်ဖက်ကပြင်လာတဲ့ဒါတွေကအခြေခံပြည်နယ်လုံဆောင်မှုတော့လိုအပ်ပါတယ်တကယ်လို့တစ်ခုနဲ့တစ်ခုကခြေဆက်မမီပဲရှေ့နောက်မနေညွှန်ရင်လည်းဒီလုံးလို့အဆင်မပြေနိုင်ပါဘူးခင်ဗျဒါကြောင့်မို့လို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လုပ်ငန်းရှင်ကကြတော့အားလုံးသဘောတူညီတဲ့အားလုံးရဲ့စိတ်ဆန္ဒနဲ့အညီဒီဆောင်
ဲ့ဒီဥရေချမ်းကိုတော့ပြီးခဲ့တဲ့မလ15ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။ဥရေချမ်းကော်မတီရဲ့တင်ပြချက်ကိုတော့မကြခင်လွှတ်တော်တွင်မှဆွေးနွေးဆုံးဖြတ်လိုက်မယ်လို့လည်းညွှန်လင်းရပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတော်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတဝက်မိုးများရေကြီးမှုကြောင့်လူသေဆုံးထိခိုက်မှုဖြစ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မြန်မာနိုင်ငံတဝက်မှာတော့မိုးများရေကြီးရေလျှံမှုတွေဖြစ်ပြီးမြေပြိုကျမှုတွေကြောင့်သေဆုံးသူဟာ80ကျော်ရှိလာပြီဖြစ်ပါတယ်။ဒါအပြင်ရေဘေးအန္တရာယ်ရဲ့နောက်ဆက်တွဲကူးစက်ရောဂါတွေဖြစ်ပွားတာတွေအတွက်ကိုလည်းပြင်ဆင်ဆောင်ရွက်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြောင်းပြေဆိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်သတင်းပေးပို့ထားပါရစေ။
မြန်မာနိုင်ငံမွန်ပြည်နယ်ကင်းပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းတို့မှာဇူလိုင်လနဲ့အောက်တိုဘာလတွင်ရေကြီးရေလျှံပြီးမြေပြိုရာဖြစ်ပွားခဲ့လို့တေဆုံးသူ80ကျော်တိရှိလာပြီးရေဘေးဒုက္ခသည် 8,000 ကျော်ရှိလာပါပြီ။တေဆုံးမှုအဆိုးဆုံးကအခုလ10ရက်နေ့ကမွန်ပြည်နယ်ပေါင်မြို့တဲဘူးကျောင်းကျေးရွာမှာတောင်ပြိုကျလာကြောင်းလူ65ရောင်တေဆုံးခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်။တေဆုံးတန်ရန်ရရှိတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လေထွန်းက
65ရောက်မနေ့ကတည်ရတယ်နောက်48ဦးတန်ရန်ရပေါ့ဟုတ်အဲ့ဒါပေါင်မျိုးနဲ့နောက်ဟိုကျွန်တော်တို့မနေ့ကအထိတည်ထားတာတွေကတော့ကျန်မုံပြင်းနဲ့ကြိုက်မျိုးမျိုးနဲ့မှလည်းတယောက်ရှိတယ်ကြားတူဦးပေါ့နော်ရင်းနဲ့တေဆုံးနဲ့တနင်္လာရီတိုင်းမှကြတော့တနင်္လာရီမျိုးနဲ့မှ14ဦးတေဆုံးတယ်နောက်တနင်္လာရီမျိုးနဲ့မှပဲဟိုတက်မော်တာတူပေါ့နော်တည်ဆုံးတာရှိတယ်။နောက်မန္တလေးကကြတော့ဟိုညောင်မြို့နယ်ပေါ့အဲဒီကကြတော့လေသူကလည်း10ရက်နေလောက်ကပါဟိုမိုးရွာတော့တထားဖြတ်ကွင်းနဲ့ကြာတူတည်ဆုံးတာရှိတယ်။နောက်တန်မြူစရမှာရှိတယ်လို့သိတယ်မကျွန်တော်တို့အတိကြတော့မရသေးဘူး။ဟု
တ်။ဒါအပြင်ရေတဝဲလမ်းပိုင်းမလွဲတာမှာတောင်ပြိုကျတဲ့ဖြစ်စဉ်ဖြစ်ပွားခဲ့လို့အမျိုးသားနှုတ်တည်ဆုံးခဲ့ပါသေးတယ်။အဆိုအနေနဲ့လက်ရှိချိန်ထိရှောင်းဝေကယ်ဆယ်ရေးတွေဇက်တိုက်ပြုလုပ်နေတယ်လို့လိုအပ်တဲ့ကူညီထောက်ပံ့မှုတွေလည်းပြုလုပ်နေပါတယ်။ရေကြီးရှင်တာအနေနဲ့နောက်ဆက်တဲ့ဝမ်ပြက်ဝမ်လျှော်ကျန်းမာရေးပြဿနာတွေအတွက်ရေတန့်စင်ဆေးထည့်ရာတွေစောင့်နေရလို့ပေါင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မီကွန်ချန်က
ရေကန်နေမှာအခုဒီဟာမဖြစ်အောင်ဆေးခတ်ဖို့ဟိုဟာပေါ့လေဒီကိုတက်ဆေးတွေဟိုဟာခတ်တယ်ဟိုပါလေအဲ့ဒါတွေလိုက်ပေါင်ရွက်နေကြတယ်ဟုတ်အဲ့ဒါတွေလုတ်ကိုလောက်အောင်မရေကျပြီးတဲ့နဲ့ရေကန်နေလေသုံးလို့ရအောင်အဲ့ဒါတွေပြန်ပြီးတော့ဆောင်ရမှာအရေးကြီးဆုံးအဲ့ဒါပဲအဲ့ဒါမလုပ်ရင်တော့ဝန်းချောမှာပဲ
လက်ရှိချိန်မှာတော့တောင်ပြူကျန်းကကြောင့်လမ်းမဆက်သေးပြီးတော့သွားတဲ့ရေးတော်ဝယ်မလွဲတောင်လမ်းမိုင်းကိုဆက်လို့ဝင်ကြီးဌာနကယာယီပီးတရားထိုးပေးထားတဲ့အတွက်ရင်များပုံမှန်ပြန်လည်သွားလာနိုင်မည်ဖြစ်ပါတယ်ရေပြန်ကျသွားပြီဆိုပေမဲ့ရေဘေးဒုက္ခသည်တွေဟာရေဘေးဆောင်စကန်နေမှာဆက်လက်ကိုလုံနေရဆဲပဲဖြစ်ပါတယ်ဒါအပြင်တောင်ပြူကျမှုဖြစ်စဉ်နဲ့ပတ်သက်လို့မြေပြိုကျရမှာပါသွားတဲ့အိမ်တွေကိုပြန်လည်တိဆောက်ပေးမယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစံကပြောပါတယ်။ပညာရှင်တွေကတော့မွန်ပြည်နယ်နဲ့တနင်္လာရီမှာနောက်ထပ်တောင်ပြူကျရာတွေဖြစ်ပေါ်မှာစိုးရိမ်တဲ့အတွက်တောင်ပေါ်နဲ့တောင်ဆောင်တွေမှာနေထိုင်တဲ့လူတွေကိုပြောင်းရွှေ့ဖို့အကြံပြုထားပါတယ်။ဒါအပြင်မိုးလေဝသနဲ့ဇလဗေယညွှန်ကြားမှုဦးစီးဌာနကလည်းမိုးလေဝသသတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားဝန်ကြီးဌာနကလည်းအရေးပေါ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုထုတ်ပြန်ပေးထားပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံတဝက်မိုးများရေကြီးမှုအခြေအနေကိုထပ်အောင်ခန့်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအကြောင်းလာမယ့်စနေညဒဲလီလိုက်အစီအစဉ်မှာလည်းဆွေးနွေးကြဖို့ရှိတာမို့ပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့ကမ္ဘာစီးပွားရေးအခြေအနေသုံးသက်ချက်သတင်းလွှာကို င်ဆက်ပေးကြပါတယ်။ကဘာတဝမ်းစီးပွားရေးကျဆင်းမဲ့အလားအလာတွေရှိနေတဲ့ဆိုတဲ့သုံးသပ်ချက်ကြောင့်ကဘာတဝမ်းမှာအစုရှယ်ယာဈေးတွေကျဆင်းလာနေပါတယ်။အထူးသဖြင့်အမေရိကန်ပါဝင်ကဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့စီးပွားရေးရှေ့အလားအလာမကောင်းဘူးဆိုတဲ့အရေးလက္ခဏာတွေကြောင့်အခုလိုမျိုးကဘာအစုရှယ်ယာဈေးတွေကမောက်ကမဖြစ်နေတာပါ။ဒါလို့အရေးလက္ခဏာတွေကြောင့်အခုလိုအခြေအနေတွေဖြစ်နေပါသလဲဆိုတာကိုမဆုမြတ်မွန်ကပြောပြပေးပါရှင်။
ကြာသပတေးနေ့အတွက်အစုရှယ်ယာဈေးကွက်တွေဖွင့်ချိန်မှာအာရှနဲ့ဥရောပကအဓိကအစုရှယ်ယာဈေးတွေအကျနဲ့ဈေးဖွင့်ခဲ့ပြီးအမေရိကန်အစုရှယ်ယာတချို့ကလည်းအနည်းငယ်အတက်ဈေးနဲ့သာဈေးဖွင့်ခဲ့ပါတယ်။အမေရိကန်ဗဟိုဘဏ်ကအမေရိကန်အစိုးရအပါအဝင်အစိုးရတွေကိုထုတ်ချီးထားတဲ့ငွေစုလက်မှတ်တွေရဲ့အတိုးနှုန်းကိုပုထုနေ့ကပြင်ဆင်ခဲ့ပြီးတဲ့နောက်အမေရိကန်အစုရှယ်ယာဈေးတွေတစ်ချိန်တိုးကျခဲ့တဲ့ကြရက်ဖြစ်ပါတယ်။ Yield Curve လို့ယင်းနှိမ့်နှံသူတွေတုံ့နှုံကြတဲ့ငွေစုလက်မှတ်အတိုးနှုန်းကြောင့်အဓိကဖြစ်ပါတယ်။ပုံမှန်အားဖြင့်ဗဟိုဘဏ်က2%အတိုးနှုန်းကို2%အတိုးနှုန်းထက်ပိုမြင့်တဲ့ဈေးသတ်မှတ်လေးရှိပါတယ်2%ချီးထားရင်ပြန်ဆက်နိုင်ခြင်းနည်းတယ်လို့ယူဆတဲ့အတွက်2%နှုန်းထက်ကိုမြင့်ထားတာပါဒါပေမဲ့ပုံတစ်ခုနေတုန်းကတော့ငွေစုလက်မှတ်တွေရဲ့2%အတိုးနှုန်းကို10%အတိုးနှုန်းထက်အမေရိကန်ဗဟိုဘဏ်ကမြင့်လိုက်ပါတယ်အဲဒါကြောင့်ပုံတစ်ခုနေတုန်းကအမေရိကန်အစုချေရဈေးတွေတစ်ချိန်တိုးကျဆင်းခဲ့ပြီးဈေးအကျနဲ့ဈေးပိတ်သွားခဲ့ပါတယ်အမေရိကန်တမိုင်းမှာအရင်ကအဲ့ဒီလိုအတိုးနှုန်းတွေပြင်ဆင်ခဲ့ပြီးနောက်ပိုင်းနှစ်တွေမှာစီးပွားရေးကျဆင်းတဲ့တမိုင်းရှိခဲ့တာကြောင့်ဒါဟာစီးပွားရေးကျဆင်းမဲ့လက္ခဏာအဖြစ်နဲ့ယင်းနှိမ့်နှံသူတွေကတွက်နေကြတာဖြစ်ပါတယ်။ဒါအပြင်အာရှကစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံနဲ့ဥရောပကစီးပွားရေးအကြီးဆုံးဂျာမနီနိုင်ငံတို့ရဲ့စီးပွားရေးတိုးတက်နှုန်းဟာအရင်ခန့်မှန်းထားတာထက်လျော့နေတယ်ဆိုတဲ့ကိန်းကနန်းတွေထွက်လာခဲ့ပြီးတဲ့နောက်မှာကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးနိုင်တယ်လို့စီးပွားရေးကြွမ်းကျင်သူတွေကတွက်နေကြပါတယ်။ဂျာမနီနိုင်ငံရဲ့စီးပွားရေးဟာဧပြီလကနေဇွန်လအထိ3.1%နှုန်းကျုံသွားခဲ့ပြီးစီးပွားရေးဆက်လက်နှေးကွေးနေအောင်မယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တရုတ်နိုင်ငံရဲ့ထုတ်ကုန်လုပ်ငန်းဟာလည်း18နှစ်အတွင်းမှာအနှေးကွေးဆုံးဖြစ်တယ်လို့တရုတ်အစိုးရရဲ့တရားဝင်ကိန်းကနန်းတွေမှာဖော်ပြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေသလိုတရုတ်နိုင်ငံထဲမှာအကျွေးပြဿနာတွေရှိနေတာကြောင့်တရုတ်ရဲ့ထုတ်ကုန်လုပ်ငန်းကျဆင်းနေတာပါဒါဟာတရုတ်စီးပွားရေးတိုးတက်မှုဆက်လက်နှေးကွေးနေအောင်မဲ့အရေးလက္ခဏာတွေဖြစ်ပါတယ်စီးပွားရေးဆိုင်ရာကြိုတင်ခန့်မှန်းချက်တွေကြောင့်မတိမငြိမ်ဖြစ်နေမှုတွေဟာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရင်တော့ပြန်လည်ကောင်းလာနိုင်တယ်လို့အာရှကအစုရှယ်ယာဆိုင်ရာသုံးသပ်သူ Francis Long ကပြောပါတယ
် I think Asian market will stabilize in the near future up to the end of the year and if there is
မတခင်အနာဂတ်ကနေနှစ်ကုန်ပိုင်းအထိအာရှဈေးကွက်တွေတည်ငြိမ်နေမယ်လို့ကျွန်တော်ထင်ပါတယ်တကယ်လို့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်ရရင်တော့ဈေးကွက်ကပြန်လည်ဥမော့လာနိုင်ပါတယ
်ဂျာမနီနိုင်ငံ Otto Schindler ဘဏ်ကဈေးကွက်ဆိုင်ရာကျွမ်းကျင်သူ Oliver Ross ကတော့အမေရိကန်ရဲ့ကုန်သွယ်ရေးမူဝါဒကြောင့်အခုလိုစီးပွားရေးထိခိုက်နေတာလို့အပြစ်တင်ပါတယ
်။ Die Handelspolitik der USA und damit von Präsident Donald Trump hat jetzt mittlerweile Wirkung gezeigt.
အမေရိကန်ရဲ့ကုန်သွယ်ရေးမူဝါဒသမ္မတ Trump ရဲ့မူဝါဒတွေကြောင့်ဒီလိုတက်ရောက်မှုတွေဖြစ်နေတာပါ။သူတို့မျှော်လင့်ထားတဲ့အခြေအနေမျိုးတော့မဟုတ်ပါဘူး။ကိန်းဂဏန်းတွေအရစီးပွားရေးမတည်ငြိမ်ဖြစ်နေတယ်ဆိုတာရှင်းတဲ့အတွက်အဆိုပြုတက်ရောက်မှုတွေဖြစ်နေပါတယ်။စီးပွားရေးကျဆင်းမဲ့ဆိုရင်ဈေးတွေတိတိတသာထွက်ပေါ်နေပါတယ်။ကမ္ဘာစီးပွားရေးတစ်ခုလုံးအပေါ်ဆိုရင်မှုတွေမကအမေရိကန်စီးပွားရေးအပေါ်လဲဆိုရင်မှုတွေရှိနေပါတယ်။ဒါကိုကြည့်ရင်ကုန်သွယ်ရေးစစ်ပွဲတွေကဘယ်သူ့ကိုမှအကျိုးမရှိဘူး။လူတိုင်းကိုထိခိုက်စေတယ်ဆိုတာပြသနေပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့စီးပွားရေးအခြေအနေခုလိုဖြစ်နေတာနဲ့ပတ်သက်လို့အမေရိကန်ဗဟိုဘဏ်ကိုအပြစ်တင်ပြောနေပါတယ်။ဗဟိုဘဏ်ကငွေစုလက်မှတ်တွေရဲ့အတိုးနှုန်းကိုမြင့်လိုက်လို့ဖြစ်တယ်လို့ Twitter ပေါ်မှာရေးသားခဲ့ပါတယ်။တရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုတွေရနိုင်မှုညှိနှိုင်းနေစေဖြစ်ပေမဲ့အမေရိကန်ဘက်ကအကြီးအကျယ်အသာရနေတယ်လို့လည်းသမ္မတထရမ့်ကပြောနေပါတယ်ရှင်။
ကမ္ဘာစီးပွားရေးအလားအလာအခြေအနေတွေအကြောင်းမဆုမြတ်မုံပြောပြပေးသွားတာပါရှင်။ကြာသပတေးနေ့ညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာဆက်လက်ထုတ်လွှင့်ပေးမှာကတော့အပတ်စဉ်ခဏလေးဖြစ်တဲ့ကြမ်းမာရေးခဏဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောရရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ15ရက်ကြာသပတေးနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9303ညလိုင်းနိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုစတိုက်နားဆင်ရမှာပါကျမရေခန္ဓာမြမရေသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလောအစီအစဉ်မှာနားဆင်ရမှာကတော
့ကျမတို့ကရင်အာဇာနည်ကိုမရှိစေချင်တာလားဒါကမဟာဗမာလူမျိုးဝါဒကိုချစ်ဆောင်ခြင်းတဲ့ဝင်ကြီးချုပ်တွေကြောင့်လားကျမတို့မေကွန်းထုတ်ပြဖြစ်လာပြီကရင်အာဇာနည်ကိုချုပ်ပေးတာလို့ပြောတယ်
ဒီကရင်အာဇာနည်နဲ့အထိမ့်မဲ့အပြင်ဒီတိုင်းရင်းသတင်းလောတွေမှာလည်းအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့ကျမရေခန္ဓာကိုတင်ဆက်ပေးချင်ပါတယ်ဒီသတင်းမဲ့ရဲ့ကျမ်းမာရေးခန္ဓာမှာတော့စင်တုပ်ကွေးအကြောင်းကိုတင်ပြထားပါဗျ။စင်တုပ်ကွေးရောဂါကမြန်မာနိုင်ငံမှာဒီနှစ်ထဲမှာအဖြစ်များလာနေတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။စင်တုပ်ကွေးရောဂါဘာကြောင့်ဖြစ်ရပြီးတော့ဘယ်လောက်ထိဆိုးရလဲဒီစင်တုပ်ကွေးရောဂါဖြစ်ရင်ဘယ်လိုရောဂါလက္ခဏာတွေပြပြီးတော့ဘယ်လိုမျိုးရောဂါကိုဆုံးဖြတ်ကုသကာကွယ်နိုင်ပါသလဲဆိုတာကိုတော့ကလေးထုကုနဲ့စေတကတူတက်ကလေးကျမ်းမာပညာဌာနရဲ့အငိမ့်စားဌာနမှူးပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမင်းမြတ်တင်ပြထားတာနားဆင်ပါရှင
်โอเคကလေးတစ်ခုဆရာဝန်ကြီးဗမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီဆင်းတုပ်ကွေးလို့ခေါ်တဲ့မြန်မာပြည်မှာတော့အများသိမကြားဘူးကြသေးဘူးဆရာနော်ဒါပေမဲ့ဒီနှစ်မှာဒီဆင်းတုပ်ကွေးကနည်းနည်းဖြစ်တာရှိလာတဲ့အတွက်တချို့ကတော့စသိတာကြားပြီးပေါ့ဆရာနော်အဲ့တော့ဒီနှစ်မှာဖြစ်တဲ့အနေထားကဘလူအနေထားရှိလဲဆရာကြီ
းခုတလောတော့တော်တော်များများတွေ့ရတယ်ဒီချစ်ကွန်ကွိုင်းများပေါ့နော်တနည်းအားဖြင့်ဆင်းတုပ်ကွေးလို့လည်းခေါ်တာပေါ့အဲ့ဒီဖြားတဲ့ဆင်းရည်တွေကြိုက်တဲ့ပြင်းတွေထွက်တဲ့ပေါ့နော်ဒီယောဂကိုအချိန်မှာတော့ရန်ကုန်မှာတော်တော်များများတွေ့ရပါတယ်ငွေနဲ့မလောက်တည်းအားပိတ်တက်ကဆရာဝန်တွေကတော့အဲ့ဒါတို့တို့ဒီမှာတွေ့တယ်လို့ပြောပါတယ်အဲ့ဒါကဒီမှာတော့အိမ်မရှိသေးဘူးပေါ့နော်အခုရက်ပိုင်းတော့မှာတော့တော်တော်လေးတွေ့ရပါတ
ယ်ဟုတ်ကဲ့ဆရာကြီးဒီယောဂကအခုမှစဖြစ်လာလားဆရာအရင်ကရောမြန်မာပြည်မှာဖြစ်ခဲ့တဲ့အနေအထားရှိလားတော်တော်များကိုသိမသိကြတော့လေစင်တုပ်ကွေးကိုအရင်တော့ပေါ့
ဟုတ်ကဲ့ဖြစ်ခဲ့တာရှိပါတယ်ဒီယောဂါကမာတော့ဒီ1950ပတ်ဝန်းကျင်လောက်ကအာဖရိကတိုင်းမှာစတွေ့တယ်ပေါ့နော်အဲဒီတော့ဒီအစ်စ်တွေကြိုက်ပြီးတော့ဖြစ်ခဲ့တဲ့လူကကွေးကောက်နေတဲ့ပုံစံရှိလို့ဒါကိုသူအာဖရိကန်စကားနဲ့ပေါ့နော်ချစ်ကန်ခွိုင်းညာဆိုပြီးတော့နာမည်ပေးခဲ့တာပေါ့ဒီဥစ္စာကအဲ့ဒီအချိန်ကစပြီးတော့နည်းနည်းနည်းနည်းကြိုးစားကြိုးစားဖြစ်နေတယ်ကျွန်တော်နိုင်ငံမှာလည်းဖြစ်ခဲ့ဘူးပါလေ။တချို့အိန္ဒိယတို့ဘာလို့မှလည်းဒီနှစ်စင်နှစ်တိုင်းဒီကာယယောဂအကြောင်းဖြစ်တာရှိတယ်။စိတ်များများတော့စိတ်စိတ်မဟုတ်ဘူး။ငါးနှစ်တစ်ခါဆယ်နှစ်တစ်ခါဒီလိုမျိုးဖြစ်တတ်တယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုဒီနှစ်အဖြစ်များလာတဲ့ဆိုတော့စွန့်ရတဲ့နေသားဘယ်လောက်ရှိလဲဆရာ။ခုနအိန္ဒိယလိုကာယယောဂအဆင်မျိုးဒါမှမဟုတ်လည်းလူတွေဘယ်လောက်ထိစွန့်ရင်တယ်လို့
။ခုဒီလိုပေါ့။တယောက်တည်းပို့ပြီးတော့တော်တော်များများဖြစ်လာရင်ဒါကာယယောဂလို့သတ်မှတ်တာပေါ့နော်။ကာယယောဂလို့ပဲသတ်မှတ်လို့ရပါလား။အဲ့မဲ့သူကဟိုတွင်းနဲ့တကွင်းနဲ့တော်တော်တူတယ်။ရှားတယ်ကိုလည်းဒီကြိုက်တယ်ပေါ့နော်။ဖြစ်တာလည်းဒီတွင်းလုံးတကွင်းဖြစ်စီတဲ့ချိန်ပေါ့။ဒီဒီစင်ကြိုက်တာကြောင့်မဖြစ်တာ။ဒါပေမဲ့တခုကောင်းတာတော့သူ့စီမှာတော့တွင်းလုံးတကွင်းလို့တွေးယူတာတော့တွေးလိုက်တာတော့မရှိဘူး။အေးတောက်တဲ့နှောင်းနေပါရဲ့လေတော်တော်ကိုနဲပါတယ်။သူကဒါပေမဲ့တော်တော်ခံစားရတယ်ပေါ့နော်။ဆိုတော့ရှားတယ်ခေါင်းကြိုက်တယ်အပိတ်နေထွက်တယ်ကိုလည်းလက်ဒီကြိုက်တယ်စစ်ဒီကြိုက်တယ်ပေါ့။တချို့စစ်ဒီကြိုက်တာကတော်တော်ကြာကြာကိုစစ်ကြီးရောင်းနာနာတာပေါ့နော်ဒါကတော့ကြကြကိုဖြစ်နိုင်တယ်ကျွန်တော်တို့ကံအလျော်သားပဲတော့ဆယ်တော့ကျွန်တော်ကလေးတွေဆိုမှတော့ဒီလိုစစ်ကြကြနာတာမတွေ့ဘူးအသက်ကြီးလေလေဒီစစ်ကြကြနာတာကညာလေလေဆိုတော့သိရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ခုနကဒီသွေးလွန်တုတ်ကွေးလောက်သွေးလန့်တဲ့အဆင့်မရောက်တော့လဲပဲဒီအဆင့်မြင့်ကြိုက်တာတွေကတော်တော်ပြင်းပြင်းထန်ထန်ဖြစ်တဲ့သဘောပေါ့ဆရာနော်အဲ့ဒီခါကျတော့ဒီယောဂ
ကတော်တော်ကြီးရဲ
့ဟုတ်ကဲ့ဆရာ
ဒါတ
ော့ဒီလိုယောဂရည်နဲ့ခွေးနိုင်မှုဆိုရင်အဓိကဘယ်အချက်တွေကိုဆရာဟိုလက္ခဏာတွေကိုအဓိကပြောမလဲဆရာကြီ
း။ညာတော့ဖြစ်တော့သူကဒီဆင်းရဲနေကူးချက်တယ်ပေါ့နော်။ဒါမှလည်းမိသားစုတွေမှာအတူတူဖြစ်နေကြတဲ့လူတွေတွေ့ရ။အဲဖြစ်တဲ့လူမှာ9ရက်လောက်ထိသူ့တွေ့တယ်မှာဗိုင်းရပ်ပိုးရှိတဲ့ ချင်းရကြိုက်တယ်ပေါ့နော်ဒါလည်းပြုံးလွန်တကွေးချင်းလိုပဲချင်းရသမို့ချင်းပုံပေါ့အဲ့တော့အဲ့ချင်းကြားကြိုက်တာလည်းနေ့လယ်မှာကြိုက်တာများတယ်အဲ့လိုကြိုက်ပြီးတော့ကတ်ပြီးနေ့ရက်က9ရက်လောက်တင်းတာရန်နဲ့နောက်ပြောင်းမှဖြားတာပေါ့အဲ့တော့အဓိကတော့ဖြားကြီးရဲ့အစင်းမြစ်ကြီးကြိုက်တယ်ကောင်းကြိုက်တယ်ရေသားမှလည်းအမီပြင်းနေပေါ့နော်ပြင်းနေကတ်တယ်ဟိုတခါကြီးကလည်းတွင်းလင့်တုတ်ကလေးလို့အမီချက်ကလေးတွေဆက်တယ်အမေတွင်းလင့်တုတ်ကလေးစမ်းတတ်တဲ့ဆက်ဆက်တို့လောက်ကြည့်လို့ရှင်တော့စိတ်တော့မတွေ့ရတာများတဲ့အဲတွင်းလင့်တုတ်ကလေးလို့အနေရောမရှိဘူးသူက3-4ရက်လောက်ကြာပြီးတော့သူကသူကြောက်သွားတယ်ရှားတွေကလည်းကြောက်သွားတယ်အဒီကြားထဲမှာကြိုက်တာခဲတာအန္တရာယ်ပေါ်တာဒါတွေကတော့ရှိတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂကိုဟိုလက္ခဏာတွေကတော့ပေါ်လာပြီပေါ့ဆရာနော်အဓိကဟိုဆုံးဖြတ်တဲ့အခါကြာလို့ရှင်ကောပါကအဓိကရေးပါလေဆရာ
သူကယောဂရှာဖို့ကြောက်လဲသူတိကျမလွယ်ဘူးပေါ့နော်ဆိုတော့ပထမရပိုင်းတုန်းကဆိုတော့ဒီဗိုင်းရပ်ကိုဒီ PCR လို့ခေါ်တဲ့နောက်ဆုံးတော့နှီးပညာနဲ့လုပ်ရင်တော့တွေ့တယ်ပေါ့နော်အဲ့ဒါတွေ့တာကကျွန်တော်တို့ပါဆိုလဲမျိုးသားကျမကြီးခွဲခန့်တော့မှာပဲလုပ်လို့ရတယ်တပတ်ကျော်သားလောက်ပြီဆိုလို့ရှိရင်တော့သူတွေ့တဲ့မှာသူ့ရဲ့ဒီစီဝါပစ္စည်းကိုရှာလို့ရတယ်ဒါပေမဲ့လည်းကျွန်တော်ကဒီပတ်ဝန်းကျင်မှာဖြစ်တာရဲ့ဒီလိုချင်သူရဲ့လက္ခဏာပေါ့နော်ဒီကြားကြည့်တဲ့ကောင်းကြိုက်ကိုလည်းကြိုက်ရှင်းမြစ်တွေကြိုက်ပေါ့ဒါမှမျက်နှာလေးတည်းကျဲနေသလိုမျိုးဖြစ်တယ်အဲဒီလက္ခဏာတွေမှာကြည့်ပြီးတော့လက္ခဏာနဲ့ပဲလဲတော်တော်များကိုပြောလို့ရပါတယ်တွေးစစ်ကြည့်တော့တွေးထဲမှာဒီသေးပြူတစ်မျိုးပေါ့နော်လင်ဖိုဆိုက်များတာမျိုးတွေးရတယ်တွလွန်တကွင်းတော့မတူဘူးပေါ့အဲဒီမှာတော့ကွာချားတာကိုတွေးရပါတယ
်ဟုတ်ကဲ့ဆရာကြီးကုသမှုအနေထားရောဘယ်လိုရှိလဲ
ကုသမှုအနေနဲ့တော့သူကဘာမှတိကျကုသမရှိဘူးဒီကဗိုင်းရပ်ဆိုတော့ဆိုတော့ဗိုင်းရပ်ကိုတတ်တဲ့ဈေးလည်းပြေးပြမလို့ဈေးလည်းတိတ်မရှိဘူးเนาะအဓိကတော့ကိုယ်လက်ကိုက်ခဲ့တဲ့ဆိုရင်ကျွန်တော်ကဖလိုစတမောကဲကဲပြောက်ဈေးပေးပါသူ့နှုံတိုင်းပေးပါเนาะဆိုတော့ဒီမှာ၄နိုင်တစ်ခါ၆နိုင်တစ်ခါပြန်ပေးလို့ရတယ်ပြီးလို့ကျွန်တော်မှာနာစီးရဆိုတော့နာစီးပြောက်ဈေးပေးတယ်ပေါ့အဓိကတော့ဒါပဲလုပ်လို့ရသူအနာယူမယ်ပြင်စားတော့ချိန်ညက်တွေဟာပုံစံမျိုးသေးမယ်ဒီပရိသီဝါဆေးပါရောတိကျင်ယောဂရင်းနဲ့မခွဲရနိုင်ကျွန်တော်တို့ပြီးရတယ်။ဒါပေမဲ့ဆက်ပြီးတော့ဒီယောဂဆိုရင်တော့လည်းပရိသီဝါဆေးနဲ့လည်းသိတော့မဆိုင်ဘူး။ညာဘက်ကတော့ဒီနှစ်ရက်သုံးရက်တုန်းကသူ့ရဲ့လက္ခဏာတွေကသက်သာသွားပါတယ်။အကျော်သေးတွေပါရင်စားတော့မဝင်ဘူးဆိုလည်းအကျော်သေးရေကျွမ်းတာပေါ့နော်။ဒါမျိုးတွေလောက်တာတွေရှိပါ
။ဟုတ်ကဲ့ဆရာဗိုင်းရပ်ဖြစ်တဲ့အတွက်အဓိကကိုယ်ခံအားနယ်ပဲအဓိကကုရတာပေါ့ဆရာနော်
။ဟုတ်ကဲ့ပါ။
အဲ့ဒီတော့ဆရာကြီးဒီကာကွယ်နယ်နဲ့အနေအထားဆိုရင်ခုနကဒီချင်းကြားချင်းပုံကြိုက်တာဆိုတော့လေ
ဟုတ်ကဲ့
ဘလို့ကာကွယ်နယ်နဲ့
ကာကွယ်မှုကတော့ဗာလဲဆိုတော့သွေးလွန်တကွေးကာကွယ်မှုနဲ့အတူတူပဲဒါလို့ဆိုကြိုက်တဲ့ချင်းကလည်းသွေးလွန်တကွေးဗိုင်းရပ်ကိုတည်ဆောင်နေချင်းနေတယ်အဲကျွန်တော်တို့ကာတိုင်းသွေးလွန်တကွေးမှာကလောက်တဲ့ကာကွယ်မှုပေါ်မှာဆိုတော့ကုန်းတုံခတ်စစ်ပေါ်တော့တောင်းထောင်လဲဖွံ့ဖြိုးရှင်းမှုအဲ့ဒါတွေလုံလိုက်လို့ရှိရင်ဒါကဟိုချင်းမကြိုက်ဘူးဆိုလို့ရှိရင်တက်တာပါတော့ပေါ့နော်အဲ့လိုမျိုးပ
ါဟုတ်ကဲ့ဆရာ
ကာကွယ်သေးတယ်ဗာလဲဖြစ်ပါ
ဟုတ်ကဲ့နောက်တစ်ခုကဒီအချင်းအကြိုက်ခံရတာနည်းအောင်လို့နောက်ပိုင်းမှာဒီချင်းစေကိုဘမဖြန့်တာလူတာပေါ့ဆရာနော
်အချင်းအကြိုက်မခံရအောင်နေဖို့ပေါ့မနေလဲပဲဒီမှာကလေးတွေပါဆိုအင်းကြီးချစ်လက်ရှိဘောင်းမရှိဘူးအဲ့ကျဆိုချင်းတော်နဲ့အိတ်ပေါ့နော်ဒီလိုချင်းဒီချင်းမကြိုက်တဲ့လင်းကြီးလေးပေါ့နော်ဥမာဆိုရင်ပေါ့တော့မဆူပါဘူးရှိပါအဲ့လိုလေးလင်းတာစသည်ဒီချင်းအချင်းတို့ဒီယောဂကိုကာဝေနိုင်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုကြာသာပတင်းနဲ့ညချမ်းနဲ့မနေ့ပြန်တောက်ကြမနေ့ခင်းနေမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မြော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြမပြည်သူပြည်သားတွေရဲ့ဘဝမှာဘာတွေချွတ်တဲ့နေတယ်ဆိုတာကိုသိနိုင်မှုကမ္ဘာ့ဗန်နဲ့မြမအစိုးရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဦးစီးဌာနတို့ပူးတွဲပြီးတော့အညွှန်းကိန်းတစ်ခုကိုမကြသေးမီကထုတ်ပြန်ထားပါတယ်ဒီအကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
မလူနေမှုဘဝကိုပြပေါင်းစုံလေ့လာသုံးသပ်ပြီးအခြေခံလိုအပ်ချက်ချို့တဲ့နေသူဘလောက်ရှိတယ်ဆိုတာကိုကမှန်းထားတဲ့94မျက်နှာစစ်တမ်းလူနေတဲ့ဒီဇင်ဘာကထွက်လာပါတယ်။ကမ္ဘာ့ဗန်အုပ်စုနဲ့မြန်မာအစိုးရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပူးတွဲရေးသားတဲ့စစ်တမ်းဖြစ်ပါတယ်။အဲ့ဒီမတိုင်မီကလည်းကမ္ဘာ့ဗန်အုပ်စုဟာမြန်မာဗဟိုစည်းရင်းဌာနနဲ့ပူးတွဲပြီးမြန်မာလူနေမှုဘဝအကြောင်းရေးပူပါတယ်။ ဒီတခါတော့ဘဝရဲ့အခြေခံလိုအပ်ချက်ကိုပြည်သူတွေဖြစ်စည်းတန်ခြင်းရှိမရှိအကဲပြတ်ထားပါလေ။ကျမ်းမာရေးအင်အားအလို့အကိုင်းပညာရေးအိမ်သုံးပစ္စည်းရေနဲ့မိန်လာစတဲ့အခြေခံလိုအပ်ချက်6မျိုးကိုဖြစ်စည်းနိုင်သလားသို့မဟုတ်ချို့တဲ့နေသလားဆိုတာကိုစမ်းစစ်ထားပါလေ။ယာယီအမိုးအခါလုပ်ပြီးနေထိုင်မှုအလင်းအောင်ရဖို့ဖျောင်းတိုင်သို့မဟုတ်ရေနာစီသုံးဆွဲမှုစတာမျိုးတွေကိုချို့တဲ့မှုဖြစ်သတ်မှတ်ပါလေ။အိမ်ညာချို့တဲ့မှုကိုအများဆုံးတွေ့ရပါလေ။တိုင်းပြည်လူဦးရေတဝက်လောက်မှာအိမ်ညာချို့တဲ့နေပါလေ။အိမ်အသုံးအဆောင်ပစ္စည်းနဲ့ရေမိန်လာမီးအောင်ရရှိမှုဟာဒုတိယအများဆုံးချို့တဲ့မှုဖြစ်ပါလေ။
တောက်ရေကိုမြစ်ချောင်းအင်းအိုင်နဲ့တွင်းကအလွယ်တကူရယူတာဟာရေချို့တဲ့မှုဖြစ်ပြီးအိမ်သာမရှိတာဇလားခွက်အိမ်သာနဲ့တွင်းအိမ်သာသုံးမှုကိုမိန်လာချို့တဲ့မှုလို့သတ်မှတ်ပါလေ။မြမလူဦးရေ40ရာခိုင်နှုန်းတောက်သုံးနေတဲ့ရေဟာကျမကြီးနဲ့မညီညွတ်ဘူးလို့ဆိုပါတယ်။ကြေးလက်မှာ3ဆလောက်ပိုဆိုးပါတယ်။အလုံးလို့ရမယ့်အရွယ်မှာအလုံးမရှိတာဟာချို့တက်မှုဖြစ်ပါတယ်။မိသားစုထဲမှာအရွယ်ရောက်သူတဝက်လောက်ဟာလောကအနေအချင်းသာရတဲ့ယာယီကြပန်းအလုတ်ကလွဲပြီးအချားလို့เสียမှရှိတာဟာလဲအလုတ်ကင်ချို့တက်မှုဖြစ်ပါတယ်။အသက်10နှစ်ကျော်တဲ့မိသားစုဝင်တဝက်လောက်ဟာစာမတက်ဘူးဆိုရင်ပညာရေးချွတ်တက်မှုလို့သတ်မှတ်ပါတယ်။စာမတက်သူဥယေ900ခန့်လုံးရှိပြီးမူလာတန်းပညာရေးချွတ်တက်သူ1400ခန့်လုံးရှိပါတယ်။ကိုလဲ့ရင်ကမတန်ဆွမ်းမှုနဲ့ကလေးအသေးအပြောက်ကိုကြည်ပြီးဂျမိုင်းချွတ်တက်မှုကိုတိုင်းတာတာဖြစ်ပါတယ်
။တိုင်းပြည်ရဲ့လူဥယေရဲ့900ခန့်လုံးမှာကိုလဲ့ရင်ကမတန်ဆွမ်းသူရှိပြီးကလေးအသေးအပြောက်နှုန်းကတော့900ခန့်လုံးရှိတယ်လို့ဆိုပါတယ်။ရည်လက်ဒေတာမှာကျမ်းမာရေးချိုးတဲ့မှုပုံမူများပြပါတယ်ဆက်သွယ်ရေးကိရိယာတွေဖြစ်တဲ့ရေဒီယိုရုပ်မြင်သံကြားတယ်လီဖုန်းကွန်ပျူတာစတာတွေနဲ့သွားရေးလာရေးအတွက်ဆက်ဘိန်းမော်တော်ကားလှဲလေစတာတွေမရှိတာကိုအိမ်သုံးပစ္စည်းချိုးတဲ့မှုအဖြစ်သတ်မှတ်ပါတယ်တိုင်းပြည်လူဦးရေ40နှစ်ရာခိုင်နှုန်းဟာအိမ်သုံးပစ္စည်းချိုးတဲ့မှုခံစားနေရတယ်လို့ဆိုပါတယ်ပြည်သူလူထုအများစုဟာချိုးတဲ့နေကြပြီးလူနေစုကသာချို့တဲ့မှုကင်းရှင်းနေပါတယ်လူရေ84ရာခိုင်နှုန်းချို့တဲ့မှုတစ်ခုခုကိုခံစားနေရပြီး76ရာခိုင်နှုန်းမှာချို့တဲ့မှုမရှိပါဘူ
းလူရေ84ရာခိုင်နှုန်းမှာ1ရာခိုင်နှုန်းကျော်ကျော်ဟာချို့တဲ့မှု6မျိုးစလုံးခံစားရပါတယ်ချို့တဲ့မှု1မျိုးထက်ပိုသူက60ရာခိုင်နှုန်းချို့တဲ့မှု2မျိုးထက်ပိုသူက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်ချို့တဲ့မှုမျိုးစုံခံစားရတဲ့အတိုင်းအတာပမာဏဟာကြေးလက်နဲ့မျိုးပြကြားအလွန်ကွဲပြားခြားနားနေပါတယ်။ကြေးလက်လူရည်ဟာချို့တဲ့မှုမျိုးစုံကိုကြုံတွေ့နေရပါတယ်။ချို့တဲ့မှု3မျိုးထက်မနည်းခံစားနေရသူဥရည်ဟာကြေးလက်မှာ60ရာခိုင်နှုန်းမျိုးပြမှာ20ရာခိုင်နှုန်းရှိပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တွေကြားမှာလည်းချို့တဲ့မှုပမာဏတိတိတသာကွာခြားနေပါတယ်။ချို့တဲ့မှု5မျိုးထက်ပိုပြီးကြုံတွေ့နေရတဲ့ဥရည်ကိုကြည့်ရင်ရခိုင်ပြည်နယ်မှာ60ရာခိုင်နှုန်း၊ကရင်ပြည်နယ်မှာ36ရာခိုင်နှုန်းနဲ့ရန်ကုန်တိုင်းမှာ10ရာခိုင်နှုန်းရှိနေတာတွေ့ရပါတယ
်။ချို့တဲ့မှုနှုန်းအများဆုံးဟာရခိုင်ပြည်နယ်ဖြစ်ပြီးအနည်းဆုံးဟာရန်ကုန်တိုင်းဖြစ်နေပါသေးတယ်။ရခိုင်ပြည်နယ်အောက်မှာတော့အေရဝတီတိုင်း၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ရှိပါသေးတယ်။သူတို့ရဲ့ချို့တဲ့မှုနေသူတွေကတော့ပဲခူးတိုင်း၊မွန်ပြည်နယ်၊မကွေးစကိုင်း၊ကယားနေပြည်တော်ကချင်းမန္တလေးနဲ့ရန်ကုန်တိုင်းဖြစ်ပါသေး။လက်နက်ကင်တိုက်ပွဲဖြစ်ပွားနေတဲ့ကချင်းပြည်နယ်ဟာချို့တဲ့မှုတတိယအနည်းဆုံးဖြစ်နေပါသေး။ရှမ်းပြည်နယ်မှာရေမိန်လာနဲ့ပညာရေးချို့တဲ့မှုဟာ50ရာခိုင်နှုန်းရှိပါသေး။ချင်းပြည်နယ်မှာအိမ်သုံးပစ္စည်းချို့တဲ့တာအများဆုံးဖြစ်ပြီးရခိုင်ပြည်နယ်မှာတော့အိမ်ယာချို့တဲ့မှုဟာအများဆုံးဖြစ်နေပါသေး။ရခိုင်ပြည်နယ်ဆက်ဆက်နေတဲ့ချင်းပြည်နယ်ရဲ့တောင်ပိုင်းမြို့နယ်တွေဟာမြောက်ပိုင်းမြို့နယ်တွေရဲ့ပိုးပြီးချို့တဲ့နေတာတွေ့ရပါတယ်ချို့တဲ့မှုနှုံနေပါတဲ့ကချင်ပြည်နယ်နဲ့သခိုင်းတိုင်းရဲ့မြောက်ပိုင်းဒေသမှာအချို့တဲ့ဆုံးမိသားစုတွေကိုတွေ့နိုင်ပါတယ်ရန်ကုန်တိုင်းဒေသကြီးဟာချို့တဲ့မှုအနည်းဆုံးဖြစ်တယ်လို့သတ်မှတ်ထားပေမဲ့အရာဝတီတိုင်းနဲ့ဆက်ဆက်နေတဲ့ရန်ကုန်တိုင်းရဲ့မြဝကျွန်းပေါ်မြို့နယ်တွေမှာတော့ချို့တဲ့မှုနှုံမြင့်မားနေပါတယ်ခင်ဗျာ
ဥ
အောင်ခင်စီစဉ်တင်ဆက်ခဲ့တဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်ကြာသပတေးနေ့ညတိုင်းမှာတင်ဆက်ပေးနေကြမှုစောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့မြမတန်နိုင်ငံတစ်ဝှမ်းကတိုင်းရင်းဒေသကသတင်းတွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ပေါင်းမြို့နယ်တဲဖြူကုန်းကျေးရွာကမလတ်တောင်ပြိုကျမှုကြောင့်65ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်။မြန်မာစစ်တပ်ကနေတောလာခွင့်ပိတ်ထားတဲ့အတွက်မင်းပြားမြို့နယ်ဖုံသာချောင်းတစ်လျှောက်ကကျေးရွာတွေစာဝတ်နေရေးအခက်အခဲတွေ့နေတယ်ဆိုတာနဲ့တပ်မတော်ကနေအပြစ်ရက်ပေးဖို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဖွဲ့ကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ပေါင်မြို့နယ်တဲပြူကုန်းကျေးရွာမှာမလတ်တောင်မြေပြိုကျမှုကြောင့်သေဆုံးသူရုပ်အလောင်း65ဦးရှာဖွေတွေ့ရှိခဲ့ပြီးဆေးရုံတက်လွန်တာ29ဦးရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဩဂုတ်လ9ရက်နေ့နဲ့အစောပိုင်းမှာမြေပြိုကျခဲ့ပြီးနေ့အိမ်အပါဝင်မော်တော်ယာဉ်73စီးပျက်စီးခဲ့တယ်လို့မျက်မြင်ဒေသခံတွေကပြောပါတယ်။ဒရုန်းဆက်နဲ့လေ့လာတွေ့ရှိချက်အရာနောက်ထပ်အဲကြောင်းတွေတွေ့ရှိထားပြီးမိုးကြီးရင်တော့ထပ်မံပြိုကျနိုင်တယ်လို့ပေါင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်မစ်ကွန်ချန်းကလည်းပြောပါတယ်။မွန်ပြည်နယ်အတွင်းမိုးရွာသွန်းမှုတောင်ကျရေစီးဆင်းမှုမြေရေမြင့်တက်မှုတို့ကြောင့်အစိုးရဆုံးရေကြီးမှုဖြစ်ပွားခဲ့ပြီးကိုမြွနယ်မှာရေပိတ်ဒုက္ခခံနေရပါတယ်
။မြန်မာစစ်တပ်ကသွာလာခွေပိတ်ပင်ထားတဲ့အတွက်မင်းပြမြွနယ်စေတရလက်ခုပ်ဇလူချောင်းစီတီယံပါဝင်ဘုံနာချောင်းလျှောက်ကကျေးရွာများပြားမှာစောင့်ဝင်ရေးပြင်ကျမရေးသွက်ပါခက်ကြုံနေရပါတယ်။ဩဂုတ်လ၄ရက်နေ့ကစပြီးတော့လက်ခုပ်ကျေးရွာမှာအထိုင်ချထားတဲ့စစ်တပ်ကအခုလိုပိတ်ပင်ထားတာဖြစ်ပြီးကျမရေးမကောင်းတဲ့သူကလည်းမင်းပြားကိုစိတ်ကူးသွားဖို့ခွင့်မပြုတဲ့အတွက်ဘုံနာချောင်းအထက်ပိုင်းမှာရှိတဲ့ကျေးရွာပေါင်း1500ခန့်ကရွာသားတွေအတွက်စိုးရိမ်မှုတွေရှိနေကြပါတယ်။ဩဂုတ်လ9ရက်နေ့ကလည်းမင်းပြားမြို့နယ်မှတ်သိပ်ပြည်နယ်နှုတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်နဲ့တန်ကတော်တို့ကနေအဲ့ဒီရွာကဒေသခံတွေရဲ့အခက်အခဲကိုလေ့လာဖို့တွားရောက်ခဲ့ပေမဲ့လည်းလက်ခုပ်ကျေးရွာရောက်မှာစစ်တပ်ကနေတွာလာခွင့်မပြုတဲ့အတွက်ပြန်လှည့်လာခဲ့ကြရပါတယ်။
ချမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့တီဘောမြို့နယ်ထဲမှာကျွဲနွားတွေတင်ဆောင်လာတဲ့ကားတွေဆက်တိုက်ပစ်ခတ်ခံနေရပါတယ်။ဩဂုတ်လ12ရက်နဲ့23ရက်နေ့မှာတီဘောမြို့နယ်အတွင်းဆမ်လောင်းနဲ့ဦးမှုရွာကြားမှာတစည်းနဲ့ကြောက်မဲမြို့နယ်ခုံမုံအုပ်စုနားမှာတစည်းကျွဲနွားတင်ကားတွေပစ်ခတ်ခံရပြီးကားနှစ်စီးလုံးမှာယင်နောက်လိုက်၂ယောက်တည်ယင်မောင်း၂ယောက်ကဒဏ်ရာအပြင်းထန်ရရှိခဲ့ကြပါတယ်။နွားတွေကိုမြန်မာနိုင်ငံအလဲပိုင်းကနေတင်ဆောင်လာတာဖြစ်ကြောင်းတရုတ်ပြည်ကိုရောင်းချဖို့တရားဝင်လိုင်စင်ရထားတဲ့ကုမ္ပဏီကားတွေဖြစ်ကြောင်းကားသမားတွေကပြောပါတယ်အခု2019ခုနှစ်အတွင်းမှာပဲရှမ်းပြည်မြောက်ပိုင်းမှာနွားကားတွေ၄ကြိမ်ထပ်မံပစ်ခတ်ခံရပြီဖြစ်ကြောင်းပစ်ခတ်မှုကြောင့်လူ၄ဦးသေဆုံးပြီး၅ဦးဒဏ်ရာရရှိခဲ့ကြောင်းရဲမတန်းအရာသိရပါတယ
်ချင်းပြည်နယ်တောင်ပိုင်းဘလဝါမြို့နယ်မှာလက်နက်ကင်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်ပြီးအစနပျောက်ဆုံးသွားတဲ့ရွာသားတွေပုံများလာတယ်လို့ချင်းလူခွေးရေးဖွဲ့ CHRO ကပြောပါတယ်ပလဝါမြို့နယ်လန်ကတူသရာဆောက်လို့ရေးအတွက်ကြောက်စုတ်လုပ်ငန်းခွင်လုပ်သမားတွေကိုဆိုင်ကျင်တဲ့အကျိုးဖို့ကယ်တီလုပ်နေတဲ့ပေါဝရွာသား၄ဦးဟာလည်းဇူလိုင်လ16ရက်နေ့ကလုပ်ငန်းခွင်ကနေအပြန်လက်နက်ကင်တပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိကြောက်စုံနေတယ်လို့ CHRO ကနေဩဂုတ်လ12ရက်နေ့မှာထုတ်ပြန်ထားပါဗျ။အဲ့ဒီရွာသားတွေကိုပယ်လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာတိတိကျကျမသိရသေးပါဘူး။ဒါပြင်ပလဝါမြို့နယ်တန်တောင်ကျေးရွာသားနှူးကလည်းပြီးခဲ့တဲ့ဇွန်လ14ရက်နေ့နဲ့ဩဂုတ်လ9ရက်နေ့ကရခိုင်ပြည်နယ်ဘက်ကိုဈေးဝယ်သွားပြီးအပြန်လမ်းမှာပျောက်ဆုံးခဲ့ပြီးအခုချိန်ထိသတင်းမရသေးဘူးလို့ချင်းလူခွေးရေးဖွဲ့ဒါရိုက်တာကိုတေးရာကပြောပါတယ်
ဩဂုတ်လ12ရက်နေ့မှာကြာရောက်တဲ့69နှစ်မြောက်ကရင်အာဇာနည်နေ့နဲ့ပတ်သက်ပြီးတချို့တိုင်းဒေသကြီးတွေမှာတက်ဆိုင်ရာအာဏာပိုင်တွေကအာဇာနည်နေ့ခေါင်းစဉ်နဲ့မကျင်းပဖို့တားမြစ်ပိတ်ပင်မှုတွေရှိပေမဲ့လည်းအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့သိရပါတယ်။ကရင်အာဇာနည်နေ့ကျင်းပခြင်းနဲ့ပတ်သက်ပြီးခွင့်မပြုတာဟာအမျိုးသားရေးဖိနှိပ်မှုတစ်ခုဖြစ်ပြီးတိုင်းနာစည်းလုံးညီညွတ်မှုနဲ့နိုင်ငံတော်တည်ငြိမ်အေးချမ်းစေမှုကိုထိခိုက်စေမဲ့ရည်ရွယ်ချက်မပါတဲ့အတွက်အာဏာပိုင်တွေအနေနဲ့နားလည်ပေးသင့်တယ်လို့ KNU ဗဟုအမြဲကော်မတီဝင်ဘဒုံမန်းငိမ့်မောင်ကဆိုပါတယ်ဒီအကြောင်းသတင်းလွှာမှာဆက်လက်နားဆင်ကြရမှာပါ
Kachimbi ne panga di dama, the bawa the yansara tu for ye lungan, see why ye lungan unet, did that put your use in manga inugu, looks on mesuye, did that tani tani darugu, jute, he nine time and bima, looks on jabu, panga di rakaniga, suyabu, tonsu like bare. Ogo la kuya niga, jayo kere, a bibi sanya tani tani damiani kanama, tonsu kerawa. Did that way looks on it and lungan uja, tani tani dari, sunshun in that move, yas machine in the door, a kulu tonsu yarelu, panga chisai, uru tani tani damia poga, ulamola tanga, pioware. Paga did that way, taunachi da gomi dugani, say yani a jiri, don't you be do, jowse lunjo, two bonny chinja. Yiji, Yishamu, Nibi Musa at the Bawa Piani, Suju Digo, Missing John Dick Kanzani Arello, Paga Tira Kaniga, Yoware.
A cook the Denware goes selecting Sap Bidwa Maba, Napatrison Swinuina, Nina Nire, Kala Dre, Tosis in Takai Nimuri, Gotamro, Nina Yetan people. Augustus Seniani, Mamia by Mohammed, Wetong Wegani, Topi and Tonsu Gabare. Dizan Amie Suzi Chago, Nagoing Anni, Densap Bidwa Maba.
Type worship one in Mujo, Tosun Sunuima, Hansa Pinny Redway, Tamroga Tosit with Yatabu Tonsu Gajo, D. Anneli, Tamalong Tapua, the Rinna Pianjay Tawanka, Bumusa Joga Piovare.
ยามมูรามยาติมุกระเตตาปองสุตํรอเอ็มเอ็นดีเอโกกะพั่วรุกะนี่ทุกเปลี่ยนตองสุไล่ตาบะญาปวายมาไม่ต้องพั่วဖြစ်တယ်ตําบลามิวราลุญญอยีตํรอทีเอ็นเอลียะไข่ตัดต่ออีอียามมามิวรามยาติมุกระเตตาปองสุตํรอเอ็มเอ็นดีเอโกกะพั่วรุกะนี่ทุกเปลี่ยนตองสุไล่ตาบะญาปวายพั่วรุเนี่ยอสุยะญิงชันยีโกสเลรุเจ้าตุ้ยสุสุนุยีกิสะมาเลตุ้ยสุเวเนี่ยแค่ๆจ้าอะคู่เฉิงติไม่ตุ้ยสุနိုင်ดีวุลุปุมุตาไอโจกะပြောวาเรตรั ตัวนี้อ่ะแค่ชิเน่ได้ตัวส่งซื้อนี่กิจสาหะยังคันบินเนี่ยก็ไต่ป่วยเลยเนี่ยเสียมีที่ปูมูเจียบยันลาตาเนี่ยแหละตัดสายได้ลูกตั้งแต่ยี่ลีลาตรงนั้นตัวอุโมงค์สูงกับคู่ลูกตรงนั้นไปเลยเพราะเช่นนี้เนี่ยดีเซนนะตัวบริษัทยาบุบยกแค่เนี่ยตัวอะไรดีกว่ากูจะไว้มาลีลีเว้นเนี่ยช่วยส่งมาจนรู้แค่ดีกว่าเพื่อยังคันเสียมีนาดีกว่าจะทำอะไรไปเลยยังคันบินเนี่ยได้มาอีตั้งแต่ยาวนี่เราอู้แล้วมันขนาดไหนหูสูงลูกเ
င်းမှာလည်းတိုက်ပွဲပြန်လည်ဖြစ်ပွားလာနေပါတယ်ပြီးခဲ့တဲ့ဧပြီလ30ရက်နေ့ကမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့တို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတွေ့ဆုံခဲ့ကြပြီးနောက်ဆက်တွေ့ဆုံဆွေးနွေးဖို့သဘောတူညီခဲ့ကြပေမဲ့တွေ့ဆုံမဲ့နေရာညှိနှိုင်းမှုအဆင်မပြေတာကြောင့်ဒီနေ့အချိန်ထိမတွေ့ဆုံနိုင်သေးတာဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားမှာဒေသခံအာဏာပိုင်တွေကလည်းအာဇာနည်ဆိုတဲ့အတုံးလုံးမတုံးဆွဲဖို့တားမြစ်ခဲ့ပေမဲ့ရန်ကုန်ပါဝင်နယ်မြို့တချို့မှာကရင်အာဇာနည်နေ့ကိုကျင်းပခဲ့ကြပါတယ်တိုင်းသားတွေကမိမိတို့သတ်မှတ်ထားတဲ့အာဇာနည်ခေါင်းဆောင်တွေကိုအာဏာပိုင်တွေကလည်းအခုလိုမျိုးကန့်သက်လာတဲ့အပေါ်ကရင်အမျိုးသားတွေကဘလို့အမြင်ရှိနေကြပါသလဲမိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်
ဒီနှစ်ကာနာတွေမှာကရင်အာဇာနည်၃လုံးမတုံးဆဲဖို့အာဏာပိုင်တွေတားမြစ်လာတာဟာမဟာဗမာလူမျိုးကြီးဝါဒကိုကြည်တုံးချင်တဲ့အနေထားလားဆိုတာမိကွန်ထုတ်စရာဖြစ်လာပြီလို့အခမ်းအနားဦးဆောင်ကျင်းပကိုနောက်အောင်လှကပြောပါတယ်
ကျမတို့ကရင်အာဇာနည်ကိုမရှိစေချင်တာကဒါကမဟာဗမာလူမျိုးဝါဒကိုကြည်တုံးချင်တဲ့ဝင်ကြီးချုပ်တွေကြောင့်လားကျမတို့မိကွန်ထုတ်စရာဖြစ်လာပြီကရင်အာဇာနည်ကိုဖြုတ်ခွဲရအောင်ပြောတယ်ကျမဒီမတန်စင်မကောင်းပါဘူးဘာကြောင့်လဲကျမတို့2010မှာတက်လာတဲ့အသိစင်ဆိုတာလည်းဖြစ်မှာတဲ့အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ကျမတို့ကရင်အာဇာနည်လုပ်ခဲ့တယ်ဘာမှအတံကြောင်အေးစစ်ပြီးခဲ့တယ်2015ကျမတို့လုပ်ခဲ့တဲ့အတံကြောင16လည်းမကြားသေးပါဘူး19လည်းမကြားသေးပါဘူး18ကျတော့မှကျမအတံကြားလာအဲ့တော့ကျမတို့မှဘာကြောင့်ဒီလိုဖြစ်တယ်လဲအခြေရှားတော့မယ်
ကရင်မျိုးသားစီယုံ KNU နေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာကရင်တိုင်းရင်းသားတွေအများဆုံးနေထိုင်ကြတဲ့မြို့ကြီးတွေမှာကရင်အာဇာနည်နေ့အခမ်းအနားတွေကိုအဆင်ပြေချောမွေ့စွာနှစ်စဉ်ကျင်းပခဲ့ပေမဲ့လည်းမ မနေ့ကစပြီးတော့အခမ်းအနားချုပ်ဒေတာကအနာပိုင်းတွေတာမြစ်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။တိုင်းရင်းသားတွေအနေနဲ့သူတို့တတ်မှတ်တဲ့မြို့သားကောင်းဆောင်တွေနဲ့ပတ်သက်တာကိုလွတ်လွတ်လပ်လပ်မကျင်းပရဘူးဆိုရင်နိုင်ငံနေနဲ့ဖက်ဒရယ်ပြည်ထောင်စုကိုတကယ်ပဲသွားချင်လားဆိုတာမေကွန်ထုတ်ပြန်ဖြစ်နေတယ်လို့
ခန္ဓာချင်းပါရေးကမတီဝင်တူဖြစ်တဲ့စောထုံထုံကခုလိုပဲပြောပါတယ်။သူတို့ရဲ့တတ်မှတ်တဲ့အမျိုးသားကောင်းဆောင်တွေကိုလွတ်လွတ်လပ်လပ်မကျင်းပရဘူးဆိုရင်ဒီနိုင်ငံရှေ့ဆက်သွားကြတာပါလေပေါ့။တကယ်ကိုဖက်ဒရယ်ဒီမိုကရေစီသွားကြတာလား။ဖက်ဒရယ်ပြည်ထောင်စုကိုသွားကြတာလား။ဒါမှမဟုတ်ဟိုဒီမိုကရေစီအာဏာရှင်စနစ်ပုံစံမျိုးနဲ့သွားကြတာလားပေါ့ဆိုတော့စိုးရင်ွယ်ရတော့အများကြီးကျွန် ကွယ်မှုတွေအထက်ထက်အထက်ထက်ထက်ထက်ဖြစ်တယ်။ဘာလဲဆိုတော့ဒါတရားနဲ့တရားနဲ့အတိအမှန်မပြူဘူး။လေးစားမှုမရှိဘူး။တရားနဲ့တရားနဲ့အတိအမှန်ပြူဖို့လိုပါတယ်။ကျွန်တော်တို့နောက်ကြောင်းတရားနဲ့လေးစားမှုလိုပါတယ်
။ကရင်မျိုးသားကောင်းဆောင်စောပတ်ဦးကြီးဗိုလ်ချုပ်ဆိုင်ကင်ရဲ့တပ်ဖွဲ့ဝင်တွေကရင်ပြည်နယ်ကွက်ကရိတ်မြို့နယ်ထုတ်ကော်ကိုရမှာတော်လိုင်းရေးတောင်ထမ်းဆောင်ရင်1959ဩဂတ်လ12ရက်မှာကြာဆုံးသွားရတဲ့နေ့ကိုအစွဲပြုပြီးကရင်မျိုးသားအဇာနီနေ့အဖြစ်သတ်မှတ်ကျင်းပလာတာဖြစ်ပါတယ်။ကရင်အဇာနီနေ့အခမ်းအနားကို KNU ထိန်းချုပ်နေမြေတွေမှာတမကပဲကရင်ရင်းချမ်းရေးကောင်စီဌာနချုပ်ထုတ်ကော်ကိုအေယာဝတီတိုင်းနဲ့ကရင်ပြည်နယ်တွေမှာလည်းကျင်းပခဲ့ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။မွန်မင်းနယ်ပေါင်မြို့နယ်တဲဖြူကုန်းကြီးရွာတောင်ပြိုကျမှုကြောင့်65ဦးသေဆုံးပြီး29ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မြန်မာစစ်တပ်ကနေတွာလာခွင့်ပိတ်ပင်ထားတဲ့အတွက်မြင်းပြားမြို့နယ်ဖုံသာချောင်းတစ်လျှောက်ကကြီးရွာအများအပြားမှာစစ်ဝတ်နေရေးနဲ့ကျမ်းမာရေးအတွက်အခက်ကြုံတွေ့နေရပါတယ်။
တော်ရရှိလို့အခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တိုင်းရင်သတင်းတော်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဇာဘာပရီနေညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်တောက်ကြမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။မနေ့ပြန်မနေ့ခင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာရေးခန္ဓာတိုင်းရင်သတင်းလွှာနဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နာဆင်နိုင်ကြပါတယ်ရှင်။ဒီစနေအဆုံးမတက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါအောင်ရှင
်။ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြသူတွေနဲ့တရုတ်နိုင်ငံကြားပြောပြောညင်တာတဲ့အဖြစ်တစ်ခုကြားတဲ့အထိအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆန္ဒသဘောတူညီချက်တစ်ခုရဖို့နှောင့်နှေးနေနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပြင်တရုတ်နဲ့ဟောင်ကောင်ဆန္ဒပြသူတွေကြားညီနိုင်တာမှာသူကိုယ်တိုင်ဝင်ပြီးဆက်ဆက်ပေးနိုင်ပါတယ်လို့တော့မှဆိုပါတယ်။နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာဆုံးသက်ရေးဆက်ဆက်ဆွေးနွေးနေကြတာမှာတရုတ်နိုင်ငံပေါ်သူအစိုးရကအသာစီးရနေပြီဆိုပြီးသမ္မတထရမ့်က Twitter မှာပို့ထူးနေကရေးပါတယ်။အမေရိကန်ဆုရှေ့ရာဇီးရီးယားလက်ရှိဈေးကွက်ဖွင့်နေချိန်မှာတော့တက်ဈေးကျဈေးရောနေပါတယ်။တက်တဲ့ဆုရှေ့ရာတွေကလည်းပဲတိတ်ကြီးတက်လာတာမျိုးပဲနဲ့လောလောဆယ်မှာတော့ Dow Jones ကယာကိုင်းနှုတ်အနည်းငယ်အတက်ကျနေပြီးတော့ S&P ကလည်းပဲယာကိုင်းနှုတ်အနည်းငယ်အတက်ပြနေပါတယ်။မနေ့ကတော့ Dow Jones ရော S&P ရော Nasdaq ရောဆုရှေ့ရာတွေအားလုံး300ခန်းလုံးစီဒီဈေးကျခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဈေးပြန်တက်ရဖို့အတွက်ရုန်းကန်နေရတဲ့အခြေအနေမှာရှိပါတယ်။ဂျပန်နိုင်ငံကသာဆက်စပ်ညီနိုင်မှုသဘောတူမယ်ဆိုရင်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာငြင်းပွားမှုအရှိန်တက်နေတာကိုဖြေရှင်းဖို့ဂျပန်နဲ့ဝမ်းမြောက်ဝမ်းသာပူးပေါင်းလှုပ်ဆောင်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။1910ပြည်နှစ်ကနေ1945ခုနှစ်ထိကြာခဲ့တဲ့ဂျပန်ကိုလိုနီလောက်ကနေကိုရီးယားကျွန်းဆွယ်ပြန်လည်လွတ်မြောက်ခဲ့တဲ့84နှစ်ပြည့်အထိမ်းအမှတ်ဒီကနေ့ပြောတဲ့မင်ကွန်းထဲမှာသမ္မတမွန်ဂျေအင်ကအဲလိုပြောသွားတာပါ။ရုရှားနိုင်ငံယူရိုလီဂျောင်းလိုင်းကအခီးတည်တင်လေရင်စင်းဟာလီမောပါသူ233အောင်စလုံးဘေးမတည်ရန်မခါပဲမော်စကိုမြို့ရဲ့အနီးကပြောင်းကင်းထဲမှာအရေးပေါ်ဆင်းလိုက်နိုင်တဲ့အတွက်လေရင်ပေါင်းပြုံနှံ့တွေကိုသွေးရဲကောင်းတွေဖြင့်ချီကျူးဂုဏ်ပြုနေကြပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဂျာတာရင်းညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Vitex ဇွန်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတိဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီချီတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်လာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.